Welcome to the Voice of America in Burmese.
Mingla nan khe ma khnya shin nan chan mi ja ba si. View American tan myama bai si sin ga ni 2018 khu ni April 24 ye. Tinin lan ni ma na phe si sin ni ko ma na 6 na ye ni 9 na ye thi American pi taw su myo ro Washington DC ga ni dai ye thau lwin pe ni ba bi. Line do meter 30-40-49 ro bi yin Facebook အသုံးပြုသူတွေအနေနဲ့ VOA ရဲ့ Facebook စာမျက်နှာပေါ်ကလည်းအချိန်နဲ့တပြေးညီနားတော်တာဆင်နေကြပါရယ်ခင်ဗျာ။မောဆမိုးပြီပါခင်ဗျာ။အခုမနေ့အစီအစဉ်ကိုတာဝန်ယူထုတ်လွှင့်ပြီမှာပါ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါ။ဒီမနေ့မှထူးခြားတဲ့သတင်းတွေကတော့ဒီနေ့ကနေ့ကကျင်းပတဲ့ပြည်သက်သမရယူကောက်ပွဲပထမတစ်ကြော့ယူကောက်ပွဲတွေမှာအလက်အလတ်ဝါဒီ Emmanuel Macron နဲ့အမျိုးသားရေးဝါဒီမရီလီပန်တို့နှုတ်အနေရခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဆာဂျီဘူတီနိုင်ငံကိုရောက်ရှိနေပါတယ်အင်းနီချင်းထားနိုင်ငံထဲမှာတရားမဝင်အလန်းညွန်တင်တဲ့တစ်ခုကိုဖမ်းဆီးခဲ့တဲ့အထက်မြန်မာနိုင်ငံသားတွေလည်းဖမ်းဆီးခံခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူတင်ပြပေးမှာပါခင
်ဗျဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနေ့ကနားဆင်ကြရမယ့်အစီအစဉ်ဒီထဲမှာဆိုရင်တော့
ဟိုနံပါတ်၁ကမိဘတွေနဲ့ဆက်သွယ်ရတဲ့ခါမှာအချင်းပြေမယ်တင်ရိုးထဲမှာကျွန်တော်တို့ကဟိုမြန်မာဘာသာစကားရောသူကာချရောယဉ်ကျေးမှုနဲ့အမှုပညာတွေကိုတွဲတင်တဲ့ခါကျတော့ဒီသူတို့ယဉ်ကျေးမှု
အမေရိကန်နိုင်ငံမှာအခြေချနေထိုင်သူမြန်မာနိုင်ငံသားတွေကိုကိုယ်ရိုးရဘာသာစာပေတင်ကြားပေးဖို့အတွက်ကြိုးစားနေသူကျောင်းဆရာလေးတူပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြဖို့ရှိပါတယ်ဒါပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်အပြင်မြန်မာပြည်ကပေးစာဒင်းစားဆရာဦးစီသူအောင်မင်းရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတစ်လွှာထူးခြားဆန်းပြားစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့တရင်ချင်းချုပ်ကိုအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
တင်းငွေတွေကကျင်းပခဲ့တဲ့ပြင်သစ်သမရရွေးကောက်ပွဲပထမအကြော့ရွေးချယ်မှုတွေမှာအလေအလတ်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့အမျိုးသားရေးဝါဒီလက်ဖြစ်ရွှေပြောင်းနေထိုင်မှုတွေကိုစန့်ကျင်သူလက်ဖြစ်တဲ့မရင်းလစ်ပန်တို့နှစ်ဦးအနိုင်ရခဲ့ပြီးလာမယ့်သတင်းပတ်နှစ်ပတ်အကြာမှာတကြော့ပြန်ရွေးကောက်ပွဲအတွက်ထိတ်တက်ရင်ဆန်ကြရမှာဖြစ်ပါတယ်ဒီကိုယ်စလဲလောက်နှစ်ဦးအခုလိုအသာစီးရလိုက်တာဟာပြင်သစ်နိုင်ငံရေးသမိုင်းမှာကြီးမားတဲ့ပြောင်းလဲမှုကြီးဖြစ်သွားခဲ့တာလို့လေ့လာသူတွေကသုံးသပ်ကြပါတယ်ဒီရလကြောက်ခေတ်သစ်ပြင်သစ်သမိုင်းရဲ့ပထမသမရရွေးကောက်ပွဲမှာအစင်လာအဖြစ်ထိတ်ကနေဦးဆောင်လေးရှိတဲ့နိုင်ငံရေးပါတီကြီးနှစ်ခုကမဟုတ်တဲ့သူတူဦးကသမရဖြစ်လာတော့မှာဖြစ်ပါတယ်ဒါဟာဘရစ်ဇစ်လို့ခေါ်တဲ့ဗြိတိန်နိုင်ငံ EU တွေကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာနဲ့အမေရိကန်ပြည်ထောင်စုမှာသမရဒေါ်နယ်ထရမ့်အနိုင်ရလိုက်ပြီးတဲ့နောက်ဒီစဲနိုင်ငံရေးအယူဝါဒကိုစန့်ကျင်သူများလာနေတယ်ဆိုတာကိုပြသလိုက်တာဖြစ်ပြီးပြည်သစ်နိုင်ငံအနေနဲ့ EU ဥရောပသမဂ္ဂထဲမှာဆက်ရှိနေမလားဆိုတဲ့အချက်ကိုလည်းအဆုံးဖြတ်ပေးမှာဖြစ်ပါတယ်လောလောဆယ်မှာတော့မက်ခရွန်ကမဲအရေးအတွက်စုစုပေါင်း 23.800 ခိုင်နှုန်းနဲ့လစ်ပင်းကမဲအရေးအတွက်စုစုပေါင်းရဲ့ 21.800 ခိုင်နှုန်းအသီးသီးအနိုင်ရထားကြတယ်လို့ခန့်မှန်းပြောဆိုနေကြပါတယ်မေလ9ရက်နေ့မှာကျင်းပမဲ့တကြော့ပြန်ရွေးကောက်ပွဲမှာသူတို့နှစ်ဦးထိတ်တက်ရင်ဆိုင်ကြရမှာဖြစ်ပြီးအနိုင်ရတဲ့သူကမဲအရေးအတွက်စုစုပေါင်းရဲ့90ရာခိုင်နှုန်းကျော်ကိုအနိုင်ရမှသာသမရဖြစ်ခွင့်ရှိမှာပါ
American ကဝေဝင်ကြီးဂျင်မက်တစ်ဟာသူ့ရဲ့အရှိလေပိုင်းနဲ့အာဖရိကဥဂျိုနိုင်ငံတွေကိုတောရောက်တဲ့ခေးစဉ်အတွင်းအာဖရိကတိုက်မှာရှိတဲ့ American ပြည်ထောင်စုရဲ့တခုတည်းသောစစ်တပ်အခြေစိုက်စခန်းထားရှိရာဂျဘူတီနိုင်ငံကိုတောရောက်ပါတယ်အရှိအာဖရိကမှာရှိတဲ့ဂျဘူတီနိုင်ငံဟာပထဝီအနေထားရိုက်တိတ်ကိုအရေးပါတယ်လို့ဝင်ကြီးမက်တစ်ကပြောပါတယ်ပင်လယ်နီးနဲ့အေဒန်ပင်လယ်ကွေ့တို့ဆုံရမှာတည်ရှိတဲ့အချက်ကြာကြတဲ့ဂျဘူတီရေနက်စိုက်ကန်းကို American နဲ့ပြင်သစ်ရေတပ်တွေနဲ့မကဘဲတခြားနိုင်ငံပေါင်း10နိုင်ငံလောက်ကအသုံးပြုနေတယ်လို့သူ့ရဲ့မဟာဗျူဟာကျတဲ့ကမ်းမြောင်ဒေသရေပိုင်းနဲ့မှာနေ့စဉ်လိုလိုကုန်သင်းမော်တွေနဲ့စစ်သင်းမော်တွေဒါဇင်နဲ့ချီဖြတ်တန်းသွားလာနေတယ်လို့ American ရရှိတွေကပြောပါတယ်ဝင်ကြီးမက်တစ်ဆာတင်းနင်းတွေကအဲ့ဒီမှာရှိတဲ့ပြင်သစ်နဲ့ American တပ်သားတွေကိုမိန်ကုန်းပြောကြားခဲ့တဲ့အပြင်ဂျဘူတီသမ္မတနဲ့ကာကွယ်ဝင်ကြီးတို့ကိုပါတွေ့ဆုံခဲ့တာပါအဲ့ဒီစစ်တပ်အခြေစိုက်စခန်းဟာအိန္ဒိယဆိုမာလီယာနိုင်ငံတွင်လှုပ်ရှားနေတဲ့ Al Shabaab စစ်သွေးကြော်တွေကိုချိန်မုံနဲ့အကြမ်းဖက်တိုက်ဖြတ်လုပ်ငန်းတွေအတွက်တုံးနေတာဖြစ်ပြီးဒီဒေသတွင် American ရဲ့စစ်စင်ရေးနဲ့လေ့ကျင့်မှုအတွက်တိတ်ကိုအရေးပါတဲ့နေရာပါ
မက္ကဆီကိုနိုင်ငံဘက်ကနေအမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ဝင်ရောက်လာမှုတွေကိုဟန်တားတဲ့အနေနဲ့နှစ်နိုင်ငံနယ်စပ်ဒေသမှာတိုင်းတည်ဆောက်မဲ့ကိစ္စကိုသမ္မတဒေါ်နယ်ထရမ့်ကတင်းငွေနေ့မှာထပ်မံတိုက်တွန်းလိုက်ပါတယ်အငင်းပွားပွဲဒီတိုင်းဆောက်မဲ့ကိစ္စဟာလာမဲ့သတင်းပတ်အတွင်းအစိုးရပိတ်ပစ်ရတဲ့အထိဖြစ်သွားစေနိုင်တာကြောင့်သမ္မတအင်ဂျူဒေါ်နယ်လွတ်တော်အမတ်တီအကြားဦးစားပေးဆွေးနွေးရမယ်အကြောင်းအရာဖြစ်ပါတယ်ရုပ်ောက်ပွဲကာလအတွင်းသမ္မတထရမ့်ရဲ့အဓိက ကတိပြုခဲ့တဲ့အကြောင်းအရာဖြစ်တဲ့ဒီဒတိုင်းတိဆောက်မဲ့ကိစ္စကိုစက်တင်ဘာလကုန်အထိအစိုးရဘဏ္ဍာငွေကိုသုံးဖို့ဘတ်ဂျက်အစိုးပြုတဲ့အထက်သမ္မတထရန့်ကထည့်သွင်းထားတာဖြစ်ပါတယ်။ဒါပေမဲ့အတိုက်ခံဒီမိုကရက်တွေကဒတိုင်းတိဆောက်မဲ့ကိစ္စကိုအပြင်းထန်ကန့်ကွက်နေကြတာပါ။အစိုးရရဲ့ဘတ်ဂျက်အသုံးစရိတ်ဟာလာမယ့်တောက်ကြနေ့ညတကောင်အချိန်မှာတက်တန်းကုန်ဆုံးတော့မှာဖြစ်တဲ့အတွက်လွတ်တော်မှာအမတ်နေရာအများစုအနိုင်ရထားတဲ့ Republican လူနည်းစုဒီမိုကရက်တွေနဲ့သမ္မတအိမ်ပြတော်တို့အကြားဒီတော့တွင်းမှာဘတ်ဂျက်အသစ်အတွက်အပေးအယူလုပ်ကြရမှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကစစ်တပ်အခြေစိုက်စခန်းမှာတာလီဘန်တွေရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်16နှစ်အတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့အတိုက်ခိုက်ခံရမှုမှာတည်ဆုံသွားသူတွေကိုရည်စူးပြီးနိုင်ငံတော်ဝန်နဲ့ခြေကွဲပွဲနေ့ဖြစ်တဲ့အာဖဂန်နစ္စတန်မှာသတ်မှတ်ထားပါတယ်။တောက်ကြနေ့ကမြောက်ပိုင်းဘောက်ခဲမြို့တော်မဇာအိုင်ရှရစ်ကအာဖဂန်အမျိုးသားတပ်ဌာနချုပ်တိုက်ခိုက်ခံရမှုမှာတည်ဆုံရသူက140ထဲမနည်းရှိပြီးအများပြားကဒဏ်ရာတွေရပါတယ်။အာဖဂန်အစိုးရကတော့တည်ဆုံသူအရေအတွက်ကိုတရားဝင်မထုတ်ပြန်သေးဘဲစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်။စစ်တပ်အခြေစိုက်စခန်းအတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးဤပညာဆိုင်ရာစုံစမ်းစစ်ဆေးမှုတွေအပြည့်အဝလုပ်ဖို့အာဖဂန်သမ္မတကညွှန်ကြားခဲ့တယ်လို့ကဘူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအာဖဂန်သမ္မတအရှရဖ်ဂါနီရဲ့ပြောခွင့်ရရှာဟူဆန်မတ်ဆူဝါရီကပြောပါတယ်။အခုလိုတိုက်ခိုက်မှုကာကွယ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ရှင်းလင်းချက်ပေးဖို့လုံခြုံရေးဆိုင်ရာထိပ်ပန်းအရာရှိကြီးတွေကိုလွှတ်တော်ဆင့်ခေါ်ဖို့လွှတ်တော်မတ်တွေကတောင်းဆိုပါတယ
်။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တန်ခါတရိနေကိုဆက်လက်ကြင်ညာပေးနေတာပါခင်ဗျာ။တရားမဝင်အလန်းညွန်လုပ်ငန်းတွေလှုပ်ဆောင်နေတယ်ဆိုတဲ့တန်တရားရှိခံရသူနိုင်ငံသားအများအပြားအပါအဝင်လူပေါင်း138ဦးကိုထိုင်းရဲတပ်ဖွဲ့ကအပြီလ23ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲ့ဒီမတင်ကားသူတွေဘန်ကောက်မြို့ကဟိုတယ်တစ်ခုအတွင်းမှာတင်းငွေတွေနဲ့မနေ့ပိုင်းကတင်နန်းတက်နေကြတဲ့အချိန်ဖမ်းဆီးလိုက်တာဖြစ်ပါတယ်။ဖမ်းဆီးခံရသူတွေထဲမှာထိုင်းနိုင်ငံသား60နဲ့အတူမြန်မာ၊တရုတ်၊မလေးရှား၊ကမ်ဘောဒီးယားနဲ့လာအိုနိုင်ငံတို့က88ဦးလည်းပါဝင်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။နိုင်ငံသားအများစုကတော့ထိုင်းနိုင်ငံအတွင်းကိုကမ္ဘာလဲခီးတဲ့ဗီဇာနဲ့ဝင်ရောက်လာကြတာလို့ဆိုပါတယ်။တရားမဝင်အလန်းညွန်တင်နန်းပို့ချပေးနေတယ်ဆိုတဲ့တိုင်ကြားချက်တွေရရှိခဲ့တာကြောင့်အခုလိုဖမ်းဆီးရခြင်းဖြစ်ကြောင်းထိုင်းနိုင်ငံအထူးရဲတပ်ဖွဲ့ကဗိုလ်ချုပ်စူရာချက်ဟပ်ဖန်းကတင်းငွေတွေနေမှာပြောပါတယ်။စနေနေ့ကစတင်တဲ့ဒီတင်နန်းကိုတက်ဖို့အတွက်တင်နန်းသားတွေအနေနဲ့တယောက်ကိုဘတ် 2,000 စီပေးခဲ့ကြရပြီးတင်နန်းကာလအတွင်းမှာတင်နန်းသားတွေရဲ့လက်ကင်ဖုန်းတွေကိုတင်နန်းပို့ချသူတွေထံအနှံထားကြရတယ်လို့တင်နန်းသားတွေကပြောကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။တင်နန်းသားတွေအနေနဲ့မျက်နှာတန့်စင်စေးရာဘာကောင်းအောင်နဲ့တခြားအရေးပြားထင်းသိမ်းရေးဆိုင်ရာလိမ့်စေးတွေရောင်းချဖို့တင်ကြားပေးခဲ့တယ်လို့ဆိုပါတယ်။ထိုင်းနဲ့နိုင်ငံသားတင်နန်းသားတွေကိုအလန်းညုံအဖြစ်တင်နန်းပို့ချခြင်းအောင်ဆောင်ပြီးကုန်ပစ္စည်းတွေရောင်းချရေးအတွက်တင်နန်းပို့ချပေးနေတာဟုတ်မဟုတ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။
အမေရိကန်နိုင်ငံသားနောက်တစ်ယက်ကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကိုပြန်ပြီးကယ်ဆယ်ရေးနဲ့တင်ကြားရေးတွေအကူအညီပေးနေသူတက္ကသိုလ်ပါမောက်ခတ်တူဖြစ်တဲ့အသက်50ဝန်းကျင်ရွယ်တိုနီကင်ကိုဖမ်းဆီးတာဖြစ်ပါတယ်။ကိုရီးယားအမည်ကင်ဆန်တက်လို့ခေါ်တဲ့ကင်မှာမြောက်ကိုရီးယားကနေပြန်ထွက်ခွာဖို့ပြင်ဆင်နေစမှာပျုံယန်းအပြည့်ပြည့်ဆိုင်ရာလေးစိတ်မှာတောက်ကြနေဖမ်းဆီးခဲ့တာလို့တောင်ကိုရီးယားရုံးဟပ်သတင်းကပြောပါတယ်။ကင်မှာပျုံယန်းသိပ်ပံတဲ့ဤပညာတက္ကသိုလ်မှာစီးရင်ဘာသာရပ်ကိုတစ်လလောက်တင်ကြားပေးတယ်လို့သူမြောက်ကိုရီးယားမှာဆာလာမတင်ရင်တရုတ်နိုင်ငံရန်ဘျန်တိုက်ပန်တဲ့နေပညာတက္ကသိုလ်မှာသင်ကြားပေးခဲ့တယ်လို့တက္ကသိုလ်အကြီးအကဲပတ်ချံမှုကပြောပါတယ
်။မြောက်ကိုရီးယားရဲ့စစ်အင်အားကိုပြသတဲ့အနေနဲ့အမေရိကန်လေယာဉ်တင်သင်းမောက်ကိုပြစ်ခတ်နှိမ့်ညွတ်ပစ်မယ်လို့မြောက်ကိုရီးယားအစိုးရကတင်းနှင်းနှွေနေမှာပြောကြားလိုက်ပါတယ်။ဂျပန်စစ်သင်းမောက်နှစ်ဆင့်နဲ့အမေရိကန်တိုက်ခတ်ရေးရတအုပ်စုတွေပစိဖိတ်သမုဒ္ဒရာအနောက်ဘက်ပိုင်းမှာစီးရဲလက်ကျင့်မှုတွေပြုလုပ်နေတဲ့အချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေပြုလုပ်နေတာတွေအပြင်အမေရိကန်ပြည်ဆောင်စုနဲ့အာရှတိုက်အတွင်းကအမေရိကန်ရဲ့မဟာမိတ်တွေကိုတိုက်ခတ်မယ်လို့မြောက်ကိုရီးယားကချင်းချောက်မှုတွေပြုလုပ်လာနေတာတွေကိုတုံ့ပြန်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်တိုက်ခတ်ရေးရတအုပ်စုကာဗင်ဆင်ကိုကိုရီးယားကျွန်းဆွယ်အနီးကိုဆစ်လွတ်ထားပါတယ်။ကိုရီးယားကျွန်းဆွယ်အနီးကိုအဲ့ဒီရေတပ်တိုက်ခိုက်ရေးအုပ်စုချင်းကပ်လာနေပေမဲ့ဘယ်နေရာမှာရှိနေလဲဆိုတာကိုအမေရိကန်ဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အဲ့ဒီတိုက်ခိုက်ရေးရေတပ်အုပ်စုဟာရပ်ပိုင်းအတွင်းဒီဒေသကိုရောက်လာမှဖြစ်ကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကစနေနေ့မှာပြောကြားခဲ့ပေမဲ့တခြားအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။မြောက်ကိုရီးယားကတော့အာခံနေဆဲဖြစ်ပါတယ်။သူတို့ရဲ့တော်လှန်ရေးတပ်ဖွဲ့ဟာအမေရိကန်ရဲ့နျူကလ িয়ার အင်အားသုံးလေယာဉ်တင်သင်းမော့ကိုတစ်ချက်ထဲနဲ့နှိမ့်ညွတ်အောင်တိုက်ခိုက်ဖို့အတွက်အစဉ်သင့်ရှိနေကြောင်းမြောက်ကိုရီးယားအစိုးရပိုင်း Rodong Simung Drema Popia Tabare, Lame Inganiha, Yakuria Nanga, Pitu Damaro Titangin, Sisangani, Pi, Tame Pibare.
Yakuria Nangama, Lansasi, Malamanga Pimago, so in Nija Jimabe, a canton and sabi, Pirari, Sinri Pitari, Pilaramo, Bureau Pianga, Dessis and Macari, see dancing Nijabare, Tanamari Damaho, Nangaga Poesiri, Garego, the Dessi Yama Pippi, Dida Ganigo Mayambo. ပြောင်းရမျိုးတော့ကဆိုင်းဆိုင်အပြင်မှာတောက်ကြန်တွေကဆိုင်းမှုတင်ထားတာတွေ့ရပါတယ်။ဘယ်လောက်ကြာကြာခုလိုကန့်တတ်ထားမယ်ဆိုတာလုံးလုံးဆယ်မသိရသေးပါဘူး။မြောက်ကိုရီးယားဟာလောင်စာဆီအတွက်တရုတ်နိုင်ငံကိုအားကိုနေရတာပါ။မြောက်ကိုရီးယားကတာဝဲပြဒုံးကျည်တွေနဲ့နျူကလ িয়ার နဲ့ထုတ်လုပ်မှုတုံးမြင့်ခဲ့တဲ့နောက်ပိုင်းအခုနိုင်ငံတကာအရေးယူမှုတွေကိုအားပြည့်တဲ့အနေနဲ့ကြေးဥစိုးကလည်းပိုးပြီးတင်းတင်းကြပ်ကြပ်ကင်တွယ်လာတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒါကြောင့်အခုလိုလောင်စာဆီအချက်တဲဖြစ်လာတာတရုတ်နိုင်ငံရဲ့ဖိအားပေးမှုလို့တွက်ဆနေကြတာပါ။အရင်ကတစ်ကီလိုဂရမ်ကိုဆင့်86ရောင်းဝယ်မဲ့
ကိုယ်စိုးဝင်လာတဲ့ဒေါ်ခင်မျိုးတက်တူကတရင်ရောက်ရေးကိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့တရင်လော်တွေကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကအလေတန်းနဲ့အထက်တန်းကျောင်းတွေမှာမြန်မာစာကိုရွေးချယ်စရာဘာသာစကားတစ်ခုအနေနဲ့သင်ကြားခွင့်ရလာပြီသင်ကြားပေးမယ့်ဆရာအလုံလောက်ရရှိနိုင်ရေးအပါအဝင် အခြားအခက်အခဲတွေရှိနေသေးတယ်လို့အဲ့ဒီဒေတာမှာမြန်မာစာသင်ကြားခွင့်ရရေးဥဆောင်လှုပ်ရှားနေသူတူကပြောပါတယ်။ဒါပေမဲ့မြန်မာစာကိုသင်ကြားခွင့်ရလာတာကြောင့်အမေရိကန်ရောက်မြန်မာကလေးတွေအတွက်ကြီးမားတဲ့အကျိုးရလဒ်တွေရလာလိမ့်မယ်လို့လည်းသူကဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ။
2019ခုနှစ်သကောင်စင်းကောက်ခံမှုအရအမေရိကန်တနိုင်ငံလုံးမှာအခြေချနေထိုင်တဲ့မြန်မာနိုင်ငံသားတသိန်းကျော်ရှိတယ်ဆိုပေမဲ့လက်တွေ့မှာဒီတက်မကများနိုင်တယ်လို့တချို့ပညာရှင်တွေကသုံးသပ်ကြပါတယ်။အဲ့ဒီမြန်မာနိုင်ငံသားတွေတဲကမှနိုင်ငံရေးဘာသာရေးစတဲ့နောက်ခံအကြောင်းအမျိုးမျိုးနဲ့အင်ဒီယားနာပြည်နယ်မှာအခြေချနေထိုင်ခွင့်ရတဲ့မြန်မာနိုင်ငံသားတောင်ကနန်းနဲ့ရှိနေပါတယ်။အင်ဒီယားနာပြည ဲ့မြန်မာနိုင်ငံသားကအများဆုံးဖြစ်ပြီးဒုတိယအများဆုံးကတော့ Fort Wayne မြို့ဖြစ်ပါတယ်။အိန္ဒိယနာပြည်နယ်မှာမြန်မာဘာသာစကားကိုနိုင်ငံခြားသားဘာသာစကားတစ်ခုအဖြစ်သင်ကြားခွင့်ကိုပြည်နယ်အစိုးရကဧပြီလ19ရက်နေ့ကစပြီးခွင့်ပြုလိုက်ပါတယ်။ဒေါ်ဆန်းစုကြည်နေအိမ်အခြေချုပ်ကလွတ်လာပြီးနောက်ပိုင်း NLD ပါတီခေါင်းဆောင်တဦးအနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ခဲ့တဲ့2012ခုနှစ်ကစပြီးအိန္ဒိယနာပြည်နယ်မှာမြန်မာဘာသာစကားသင်ကြားခွင့်ရလာအောင်ကြိုးပမ်းခဲ့ရတာဖြစ်တယ်လို့ Fort Wayne မြို့ကကျောင်းဆရာတဦးဖြစ်တဲ့ဦးကျော်သိန်းစုကပြောပါတယ်။အမေရိကန်မှာနွေရာသီကျောင်းပည့်ရပြီးလာမယ့်စာသင်နှစ်အတွက်ကျောင်းတွေပြန်ဖွင့်ချိန်ဩဂုတ်လထဲမှာမြန်မာကျောင်းသားထောင်ကနန်းချီရှိတဲ့ East Allen မြို့ကအလဲတန်းကျောင်းနဲ့အထက်တန်းကျောင်းတွေမှာမြန်မာဘာသာစကားကိုစတင်ပို့ချမှာဖြစ်ပါတယ်။ဒါပေမဲ့လက်တလောအခြေအနေအရမြန်မာစာသင်ကြားပေးမဲ့ဆရာအလုံးအလောက်ရှိမလာမှာကိုစိုးရိမ်မိတယ်လို့ကျောင်းဆရာဦးကျော်သိန်းစိုးကပြောပါတယ
်။မလောက်ဘူးအများကြီးရှားလိမ့်မယ်။ကျွန်တော်ကတော့သင်နိုင်တယ်။တခြားလူတွေကတော့သင်ဖို့ဆိုရင် Master ပြီးအောင်လုပ်ရမယ်။ Education နဲ့ရအောင်လုပ်ရမယ်။မရောက်လို့ရှိရင်တော့နောက်ဆုံးမလောက်လို့ရှိရင်တော့အဲဒီကျောင်းအကြီးကိုဟို request လို့ရှိရင်ကျောင်းအကြီးကတော့ Nationwide search ပေါ့ဗျာ။တနင်္ဂနွေလုံးမှာဖွင့်ပြီးတော့ရှားလိမ့်မယ်။ဗျာမြန်မာလာဆရာလိုရဆိုလို့ရှိရင်တို့ရဲ့ကျောင်းရဲ့ website ကနေပြီးတော့သူတို့အလုံးလက်ခံလိမ့်မယ်မြန်မာနိုင်ငံကလည်းပဲအနည်းဆုံးဟိုမြန်မာစာနဲ့မဟာဘွတ်ပြီးသားတဲ့ဆရာတွေပေါ့လေအဲဒီဆရာတွေနဲ့ပဲကျွန်တော်တို့ပညာရေးဝန်ကြီးနဲ့စာကျွန်တော်လက်မှတ်ထိုးပြီးတော့နှစ်ပတ်လဲတစ်နှစ်ပတ်လုံးမှာဟိုစာချုပ်ချုပ်ပြီးတော့လာလို့ရအောင်တော့ဟိုတနည်းပို့တနည်းအဖြေရှာပြီးတော့ဆရာတွေကတော့ဖြည့်ရမှာပဲဗ
ျဒီလိုအခက်အခဲတွေရှိပေမဲ့လည်းရေရှည်မှာတော့အမေရိကန်ရောက်မြန်မာကလေးတွေအတွက်ရောမြန်မာပြည်အတွက်ပါအကျိုးရှိလာနိုင်တယ်လို့ဦးကျော်သိန်းစိုးကပြောပါတယ
်ဟိုနံပါတ်၁ကမိဘတွေနဲ့ဆက်သွယ်ရတဲ့ခါမှာအချင်းပြေမယ်တင်ရိုးထဲမှာကျွန်တော်တို့ကဟိုမြန်မာဘာသာစကားရောသူ cultural ယဉ်ကျေးမှုနဲ့အမှုပညာတွေကိုတွဲတင်တဲ့ခါကျတော့ဒီသူတို့ယဉ်ကျေးမှုကိုပို့ပြီးတော့ခြုံငုံနားလည်နိုင်မှာပေါ့လေတတိယအချက်ကတော့သူတို့ဟို high school တွေမှာ credit ရမယ်ပတ်စာမကုန်မဲနဲ့အခမဲ့တင်လို့ရမယ်သူတို့ high school ပြီးတော့လက်ကန်လျှောက်လို့ရှိရင်သူတို့တို့ကမြန်မာဘာသာစကားကိုဂါဂရဏပြောတတ်တယ်ဆိုတဲ့ဟာဟိုအဖိုးမဖြတ်နိုင်တဲ့အချက်ပေါ့လေအခုကမြန်မာနိုင်ငံအတိုင်းပြည်ပြန်လဲတည်ဆောက်နေတဲ့ခါကျတော့သူတို့လည်းအုတ်တစ်ချက်တဲတပွင့်အနေနဲ့တော့ပါနိုင်ဖို့အခွင့်အရေးပိုကောင်းတာပေါ့ဗျာမြန်မာနိုင်ငံအတွက်လည်းပဲရည်ရှိမှအကျိုးရှိမယ်သို့တော့သူတို့စမဲ့တင်ယုံညွှန်းတဲ့ကမြန်မာနိုင်ငံတင်ယုံညွှန်းတဲ့နဲ့မတူလုံးဝမတူသူတို့တင်မဲ့တင်ယုံညွှန်းတဲ့က နိုင်ငံညာဘာသာသင်တန်းတက္ကသိုလ်မှာသင်တဲ့သင်ယူနေတဲ့တွားဆင်လိမ့်မယ
်။အမေရိကန်ပြည်ထောင်စုကအထက်တန်းကျောင်းတွေမှာနိုင်ငံညာဘာသာစကားတစ်ခုကိုမယူမနေရပြဋ္ဌာန်းထားပြီးစပိန်၊တရုတ်၊ပြင်သစ်၊ဂျာမန်၊ကိုရီးယား၊ဂျပန်စသဖြင့်အတန်းပညာအတွက်လိုအပ်တဲ့အမှတ်ခရက်ဒစ်ရတဲ့ဘာသာရပ်တစ်ခုအနေနဲ့သင်ကြားရတာဖြစ်ပါတယ်။အဲ့ဒီဘာသာစကားသင်ကြားမှုနဲ့ပတ်သက်လို့မူရင်းဘာသာစကားပြောသက်ဆိုင်ရာနိုင်ငံတွေကလည်းအကူအညီနဲ့ပံ့ပိုးမှုတွေပေးကြပါတယ်။အိန္ဒိယနာပြည်နယ်အပြင်မြန်မာအများစုနေထိုင်ကြတဲ့ကယ်လီဖိုးနီးယား၊နယူးယောက်၊တက်ဆက်စ်၊မေရီလန်းစတဲ့ပြည်နယ်တွေကကျောင်းတွေမှာလည်းမြန်မာစာသင်ကြားခွင့်ရလာအောင်အဲ့ဒီပြည်နယ်တွေမှာရှိတဲ့မြန်မာလူမျိုးတွေအနေနဲ့ကြိုးပမ်းအားထုတ်သင့်တယ်လို့ဦးကျော်သိန်းစိုးကတိုက်တွန်းပါတယ်။အမေရိကန်ပြည်ထောင်စုကကျောင်းတွေမှာအခုလိုမြန်မာစာကိုသင်ယူလာကြတာကြောင့်မြန်မာပြည်ကမြန်မာစာကျွမ်းကျင်တဲ့ဆရာတွေအတွက်လည်းအမေရိကန်ပြည်ထောင်စုမှမြန်မာစာသင်ကြားပေးတဲ့ဆရာအဖြစ်နဲ့အလုံလုံနိုင်တဲ့အခွင့်အရေးတွေနောက်မှပေါ်လာနိုင်တယ်လို့ပြောပါတယ်ခင်ဗျာ
။ကိုညံဝဲအောင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာ။တို့ရရှင်များခင်ဗျာ။နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့လေပတ်နေတဲ့အထည်ချုပ်ဆက်ယုံလုပ်ငန်းစဉ်ဟာဆိုလို့ရှိရင်မြန်မာနိုင်ငံမှာအာဏာချုပ်တွေမကြည်နပ်မှုတွေနားလည်မှုလွဲမှားမှုတွေနဲ့ကြုံတွေ့နေရပါတယ်ဒါဟာဘာသာစကားနဲ့တချို့လေဘာသာပြန်ရမှာအားနည်းချက်တွေကြောင့်ဖြစ်တယ်ဆိုပြီးတော့ပြောကြပါတယ် VOE နဲ့တွေ့ဆုံစဉ်မှာဒီလုပ်ငန်းရဲ့ထဲချုပ်လုပ်ငန်းရဲ့ဒုတိယအကြီးအကဲဖြစ်တဲ့ဒေါက်တာအောင်မင်းကပြောကြားထားတာကိုအခုတစ်ပတ်ဒီမိုကရေစီရေးရာဆွေးနွေးခန်းမှာတင်ပြလိုက်ရပါတယ်ခင်ဗျာ
မင်္ဂလာပါရှင
်
ကဲပါအခုလိုလုံမအားလက်တဲ့ကြားနေပြီးကျွန်မတို့ VOE American တန်ကိုတွေ့ဆုံဝင်မြန်ဝင်ပြည့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဟိုမြန်မာနိုင်ငံထဲချုပ်လုပ်ငန်းရှင်များအတင်ဒေါက်တာတယောက်အနေနဲ့ပေါ့နော်ဒေါက်တာအောင်ဝင်းအနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီအထည်ချုပ်လုပ်ငန်းအနေနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကိုတင်ပို့နေတဲ့အထည်ချုပ်လုပ်ငန်းဘောင်ဘလောက်လောက်ရှိပါလဲရှင
်အခုအချိန်မှာကျွန်တော်တို့ရဲ့ဟိုအထည်ချုပ်ရဲ့ဟို MGMA ရဲ့အသင်းဝင်ပေါ့480ကျော်ရှိပါတယ်အခုအချိန်မှာ
ဟုတ်ကဲ့ပါအဲ့400တည်းကမှပြပကိုတင်ပို့တဲ့အဖွဲ့အစည်းပေါင်းအောင်ထဲချုပ်လုပ်ငန်းပေါင်းအောင်ဘယ်လောက်လောက်ရှိပါလဲ
အဲ့480တည်းမှာအားလုံးပေါင်းအထက်ချုပ်ကို export လုပ်တဲ့ဆက်ယုံတွေကတော့350နဲ့350အထက်မှာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုတလောကြားနေရတာဒီလုံရှင်လုံသမားပြဿနာကြီးလည်းကြားနေရတာပေါ့နော်ဒီ H&M နဲ့ပတ်သက်ပြီးတော့ဒီတရုတ်ပိုင်ကုမ္ပဏီတခုကဒီလှိုင်းသားရဘက်မှာဆိုလို့ရှိရင်လုံသမားနဲ့လုံရှင်ပြဿနာလေးတက်နေတာကြားပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့ရောဒီအထည်ချုပ်လုပ်ငန်းရှင်များအတင်ဒေါက်တာတယောက်အနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဒီလိုအလုံရှင်နဲ့အလုံသမားဒီလိုပြည်ပခန့်ဖြစ်တဲ့စွဲနေမှာအထူးသဖြင့်ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုယုံနေမှာပဲဟိုဖြစ်တာများပါတယ်အဓိကကတော့ဒီဘာသာစကားပေါ့ဒီနားလည်မှုလွဲမှားတာပေါ့နော်ဟိုစကားပြန်ကဂျားခံပြီးတော့အလုတ်ရှင်နဲ့အလုတ်သမားဂျားထဲမှာညှိနှိုင်းပြရတဲ့နေရာမှာစကားပြန်နေရဟိုထမင်းစားရေတော့ပဲတက်ပြီးတော့ဒီဥပဒေပိုင်းပတ်သက်တဲ့ဟာတွေကိုကောင်းမွန်နားမလည်လို့ရှိရင်အဲ့ဒီတန်တဲ့နေရာမှာအခက်အခဲတွေအများကြီးရှိနေတာပေါ့နော်အဲ့တော့ဒီစကားပြန်ကကြွန့်ကျင်မှုလိုတာပေါ့ဘာသာစကားမှာကြွန့်ကျင်မှုလိုပဲအလုတ်သမားပြောတဲ့ဟာကိုလည်းအမှန်တည်းအလုတ်ရှင်ကိုတင်ပြရမယ်။ဟိုမထိန်ချန်ထားဘူး။လုံးသီပတ်စီထုံနေသူအလုတ်ရှင်ကပြောတဲ့ဟာကိုလည်း तू ကလုံးသီပတ်စီအလုတ်သမားတွေစီကိုရအောင်ဟို message ပေးဖို့လိုတာပေါ့နော်။ဂျားထဲမှာ तू ကတခုတောင်ဟို तू ကမကြွန့်ကျင်လို့ဆိုရင်အဲ့မှာအနိုင်လွဲပါမှုတွေဖြစ်နေတာပေါ့လေ။အဓိကကျွန်တော်အဲ့လိုပဲမြင်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီသူတို့ကတော့နိုင်ငံသားသားကနေပြီးတော့လေပတ်နေတဲ့ဟိုစေယုံဖြစ်တဲ့အတွက်ကြောင့်မလို့ဒီမြန်မာနိုင်ငံထဲချုပ်လုပ်ငန်းရှင်များအသင်းအနေနဲ့တော့ဝင်ရောက်ဆက်ဖက်ဖို့မရှိဘူးပေါ့နော်
။ဟိုကျွန်တော်တို့အသင်းကိုအကြောင်းကြားပြီးအခုညတောင်းတော့ကျွန်တော်တို့ကသွားပြီးတော့ဟိုဝင်ပြေးပါတယ်။ဟိုနောက်ပိုင်းမှာတော့အဲ့မျိုးခေါ်တာပြုတာတိတ်ကြောင်ဟိုမတွေ့တိတ်ကြောင်မတွေ့ရတော့ပေါ့နော်။အရင်တော့ကတော့အလုပ်သမားဝင်ကြီးဌာနကနေမှဒီအလုပ်ရိုတယုံမှာဆန္ဒပြတယ်ပြုတယ်ဖြစ်ရင်အသင်းကနေမှတယောက်ယောက်ကိုအလုပ်မှုဆောင်တယောက်ကိုလိုက်ခဲ့ပါစေခေါ်တော့ကျွန်တော်လင်းကကတော့လိုက်ခဲ့ပြီပါလေဟိုနောက်ပိုင်းကတော့အဲ့မျိုးဟာမရှိတော့ဘူးเนาะဘာကြောင့်လဲဆိုတော့တို့ကဟိုမျိုးနယ်ဒီမှာလည်းတို့ဖက်မေးကော်မတီဆိုပြီးတော့အဲ့မျိုးတွေဖွဲ့ထားတာရှိတယ်ဟိုဘာလဲ one hour လေးပလိကဟိုတို့ခေါ်တာ
one is
ခေါ်တမာလို့ဟာမျိုးပေါ့
အခုတမာ
လို့လည်းဖွဲ့ထားတာရှိရတာเนาะ
ဟုတ်ကဲ့ကဲပါအဲ့တော့ဒီအလုသမားအလုရှင်ပြဿနာတွေနဲ့ပတ်သက်ပြီးတော့အလုသမားဝင်ကြီးဌာနရဲ့အခန့်ကဏ္ဍပေါ့เนาะတို့ရောထဲထဲဝင်အကူအညီပေးတာတွေရှိပါလားရှင်
ဟိုတကယ်တော့ကြတော့ဒီလိုမျိုးဟိုအလုပ်ကမဟိုပါဥပဒေနဲ့အညီဟိုတိတိကျကျလုပ်ဖို့လိုတာပေါ့နော်တော်နည်းသူပဲဒီအလုပ်သမားဘက်ကလည်းဒီဟို ခွင့်ပြုထားတဲ့လုံပိုင်ခွင့်တွေကိုကျော်လွန်ပြီးတော့ဟိုဟိုဟိုကျုပ်ပို့ပြီးတော့ကျူးလွန်လာလို့ရှိရင်လည်းဒါဆိုရင် criminal ဖြစ်သွားပြီပေါ့နော်ရာသပိုးမှုဖြစ်သွားပြီဆိုလို့ရှိရင်တပ်ဆိုင်ရာဟိုအာဏာရှိအဖွဲ့အစည်းတွေကလည်းဒီအချိန်မှာဟိုဖြစ်ဖြစ်ချင်းမှာလာပြီးတော့ဟိုထိမ့်မှုလို့တာပေါ့ထိမ့်မှုလို့ရင်ရှင်ဟိုရာသပိုးမှုကြောင့်ရအရေးကြီးမယ်ပြုမယ်ဆိုရင်ဒါမျိုးတွေကနည်းသွားမှာပေါ့လေဆိုတော့ရဲစခန်းတတ်တိုင်လို့ရှိရင်တော်တော်များများမလာကြောက်ပေါ့ဟိုကိုနဲ့မဆိုင်သလိုမျိုးဟိုကြားနေရတာပေါ့နော်မလာလာပြီးတော့မလို့မရှင်းမင်းနေပေါ့နော်ဒီဘက်ကလည်းအလုပ်သမားကလည်းຢာနဲ့ချီပဲအင်းအားနဲ့ဆိုတော့လေဟိုသူတို့လည်းကျွန်တော်အသေးစိတ်ကမပြောတော့
အခုနောက်ဆုံးကျမတို့ဒီနိုင်ငံတော်သမ္မတရုံးကနေထုတ်လိုက်တဲ့ဒီအ ਨੇ ဆုံးလောက်ခလာစာပေါ့အ ਨੇ ဆုံးအခချင်းတွေနဲ့ပတ်သက်ပြီးတော့ပေါ့သူတို့ထုတ်ပြန်လိုက်တဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့နောက်ဆုံးသိရတာလေးရှင်းပြပေးပါအောင်ရှင်ကဲ
ဟိုအခုတော့သူက minimum wage ကိုနှစ်နှစ်တစ်ခါပေါ့တော့ဥပဒေအရနှစ်နှစ်တစ်ခါ review လုပ်ရမယ် review ဟိုအဲ့ဒါပြီးခဲ့တဲ့ဟိုဟိုဟိုပြီးခဲ့တဲ့ပထမအချိန်မှာတော့ဟိုတနိုင်ပြည်နယ်နဲ့တိုင်းအလိုက်ကိုသူတို့ survey ဆင်းတာပေါ့နော်service ဆင်းထွက်လာတဲ့ data အခြေခံပြီးတော့ဆွေးနွေးကြတာပေါ့ဆိုတော့ဒီနေ့လဲဒီလိုပြည်နယ်တိုင်းအလိုက်ကိုပေါ့နော်ဟိုဒီအနေဆုံးဟိုဘလောက်တတ်မှတ်ရင်ကောင်းမလဲဆိုတဲ့ဟာကိုတို့ကအောက်ခြေတီးကိုတွင်းဆင်းပြီးတော့ data ကိုအမှန်တိုင်းရဖို့လိုတာပေါ့ပေါ့ပြီးကြတဲ့ဟိုနှစ်နှစ်တော့ဆိုရင်တော့တို့ကောက်လာတဲ့ data မှာတချို့ပြည်နယ်တိုင်းကဟိုအနေဆုံးကို8000လို့9000လို့ပေးနိုင်တယ်ဆိုပြီးတော့တက်လာတာပေါ့တကယ်ကြတော့မဟုတ်ဘူးပေါ့နော်တကယ်ကမဖြစ်နိုင်ဘူးပေါ့ဟိုရန်ကုန်မှာတော့3500ပေးဖို့ဆိုရင်အဲ့ဒီအချိန်မှာကျွန်တော်တို့အနေနဲ့တော်တော်အခက်အခဲဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကဘုံနာအစ်တွေထားလဲမခံတော့ဘူးရှိတဲ့လူကမောပဲကျွမ်းကျင်အောင်ဟို productivity ရအောင်ပဲဟိုစီအောင်ပြီးတော့လုပ်ခဲ့ရတဲ့အခြေအနေရှိပါတယ်ဆိုတော့ကျွန်တော်ထင်တယ်အခုအချိန်မှာဆိုလဲဟိုဒီထုတ်လိုက်တဲ့ minimum wage ဥပဒေကတနင်္ဂနွေလုံးအတိုင်းအတာကိုလွှမ်းမိုးဖို့လိုပါတယ်ဒါမှဟိုပြည်နယ်တိုင်းတိုင်းအလျောက်မြို့နယ်တိုင်းမြို့နယ်တိုင်းမှာဒီအနေဆိုးလားစားကိုရနိုင်အောင်ပေါ့နော
်အဲ့တော့ဒီလုပ်ငန်းအလိုက်ပေါ့နော်ဂန္ဓာအလိုက်ဥမာဆိုလို့ရှိရင်ဟိုဒီတတ်တူတွင်းတွေရာတတ်တူတွင်းတွေအလိုက်ပေါ့ဥမာထဲချုပ်လုပ်ငန်းဆိုထဲချုပ်လုပ်ငန်းတော့တခြားဆက်မှုထုတ်ကုန်တွေဆက်မှုထုတ်ကုန်ပေါ့အဲ့ဒီအလိုက်ဟိုတိကျလုပ်အဲဒီအခါကြီးကိုအနည်းဆုံးခွဲခြားသတ်မှတ်လို့ရှိရင်ပို့ပြီးတော့အဆင်ပြေမယ်လို့ယူဆပါလားကျွန်တော်ကအဲ့
လိုဖြစ်ဖြစ်ကြတာပေါ့နော်လုပ်ငန်းအလိုက်ဟိုဒေသအလိုက်ကိုသတ်မှတ်လို့ရှိရင်နေဒီမှာဆိုရင်နေထိုင်ဈေးကအများကြီးသက်သာပါတယ်ရန်ကုန်မှာဆိုရင်အိမ်ငါးကတလောက်3,000-4,000လောက်သူတို့ပေးနေရတယ်ဒါရမဟိုဟိုတသားအိမ်တို့ဒမိမိုးတို့အဲ့လိုပဲဖြစ်တယ်စိုက်တောက်စီကလည်းဒီမှာအကုန်စိမ်းတော့ရတယ်အရန်ကြီးတယ်နောက်ပြီးနေတိုင်းနေတိုင်းလည်းနေရနေမှာအလုပ်လက်မဲ့တွေကမရှိလို့ဆိုရန်ကုန်တို့နေတိုင်းလာနေတယ်မိုက်ဂရိတ်ကနေတိုင်းလုပ်နေတယ်ဆိုတော့ဇုံးနေမှာဆိုလူတွေကနေတိုင်းနေတိုင်းတိုးနေတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဟိုအထက်ကျုပ်လုပ်ငန်းနဲ့ပတ်သက်လို့ပေါ့နော်ဒီ export import ပေါ့ပြပဟိုဒီကုန်ကြမ်းတွေဝင်လာတယ်ကုန်ကြော်တွေပြန်ပို့တာပေါ့နော်ဒီ export import နဲ့ပတ်သက်တဲ့ဟိုစိန်ခေါ်မှုတွေရောရှိပါသေးလားရှင
်လောလောဆယ်ကတော့ဟိုပြဿနာဘာမှအထူးဘူးမရှိပါဘူးနောက်ပြီးအခုကကျွန်တော်တို့ကဒီ online ကနေမှဟို license လျှောက်တဲ့စနစ်ကိုလည်းဟိုစတင်နေပါပြီအဲ max max system ကဂျပန်အစိုးရအထောက်ပံ့တဲ့ custom နဲ့လုပ်နေတဲ့ max system နဲ့ဟိုအတော့ပြပြကျွန်တော်တို့စိုက်ရုံနေမှာလှမ်းပြောင်းအွန်လိုင်းကနေဆက်လို့ရပါတယ်ဆိုအခုဆိုရင်စိုက်ရုံပေါင်း20ကျော်လောက်ကဒါကိုစမ်းတက်ပြီးစမ်းတက်နေပါပြီအောင်လည်းအောင်ပြီပါအဲ
့တော့ကုံသွဲစီးပွားနဲ့ဟိုဝင်းကြီးဌာနနဲ့ပတ်သက်တာပါလားအဲ့
ဒါကုံသွဲစီးပွားနဲ့အောက်ခွန်နဲ့ပါအ
ောက်ခွန်နဲ့
လင့်လုံထားပါ
လင့်လုံထားပြီးတော့အခု
အွန်လိုင်းနဲ့ဆက်ပါပါ
အွန်လိုင်းကနေဤပညာတွေတော်တိုးတက်လာပြီပေါ့နော်ဘာပဲပြောဒါဆာရွက်ဆာတန်းနေသွားပြီးမတင်ရတော့အချိန်ကုန်သက်တာလားပေါ့နော်အချိန်ကုန်သက်တာဟိုငွေသွင်းတာတွေပါကြီးကြတော့
ငွေသွင်းတာလည်းဘဏ်အကောင့်နဲ့ transfer ပေါ့ဆိုတော့သွားတဲ့သိနေရမလို့တော့ကိုကကုန်ပြင်အကောက်ဖွင့်ထားပြီးတော့တို့နဲ့ချိန်ထားပြီးအကောက်ကနေမှလွှတ်လိုက်ငွေထွက်သွားတာပေါ့
ဟုတ်ကဲ့ပါ
သူ CB ဘာနဲ့ချိန်ဆက်ထားပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒါနဲ့ဟိုအမေရိကန်ပြည်ထောင်စုကနေပြီးတော့ဒီတာစီပိတ်ဆို့မှုစီးပွားရေးနဲ့ပတ်သက်ပြီးတော့တာစီပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်ပါပြီပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီအထည်ချုပ်လုပ်ငန်းတွေအားလုံးချုပ်ပြီးတော့ပေါ့နော်အကျိုးသက်ရောက်မှုရှိပါလားရှင
်ဒီအမေရိကန်ဟို GSP GSP လာမဟုတ်ပါနော်ဟို sanction lift လောက်ရတာပေါ့နော်ဆိုတော့ကျွန်တော်အနေနဲ့အမေရိကန်ကိုဟိုလွတ်လပ်လပ်ဟိုတိုင်းတလာပို့လို့ရပါတယ်ဒါပေမဲ့လည်းကျွန်တော်တို့ရဲ့ဒီတိုင်းရင်းသားလုပ်ငန်းရှင်တွေအကုန်လုံးလို့လို့ကဟို CMB စနစ်တပတ်လို့တာပါဟို FOB စနစ်အထည်ပြည့်ရောင်းတဲ့အဆင့်ကိုမရောက်နိုင်သေးပါဘူးပေါ့နော်မရောက်နိုင်သေးတဲ့ခါကျတော့အမေရိကရဲ့ GSP အထူးအခွင့်အရေးကိုမပေးတော့တဲ့ကြောင့်ဟိုဒီမှာလာပြီးတော့ American Order ကိုလာပြီးတော့အတားလဲခင်သလောက်မများပါဘူးဟိုဆိုတော့ဟိုရောပါ Order တွေပဲလာတိုင်းလာတိုင်းနေတိုင်းနေတိုင်း Order ဘာရအစ်တတွေကလာလာပြီးတော့ဈေးကောက်ကိုလာကြည့်နေပါတော့ဘာသာတို့က GSP အထူးအခွင့်အရေးရတယ် tax pay ရမှာလို့တဲ့ကြောင့်တို့ကတော့အများကြီးအချက်တာပေါ့ဒါပေမဲ့ company တော်များများကလည်း FOB နဲ့ပဲဝယ်ကြတဲ့ခါကျတော့ကျွန်တော်တို့ဒီမှာလည်း FOB ကိုလှမ်းဖို့အတွက်ကလည်း ဟိုလွယ်တော့မလွယ်သေးဘူးပေါ့နော်ကြိုးစားကြိုးစားနေပါဟုတ်ကဲ့ပါအဲ့တော့အိန္ဒိယနိုင်ငံနေနဲ့ရှင်ပေါ့ဥမာဘင်္ဂလားဒေ့ရှ်ပေါ့နော်ဘင်္ဂလားဒေ့ရှ်လို့ရှင်နေဒီလိုထဲချုပ်လုပ်ငန်းတော်တော်လေးဟိုသူတို့ရှိမှာကြည်ကြည်ပြင်းပြင်းလုပ်နေကြတယ်ဆိုတော့အိန္ဒိယတခြားဒီအာဆီယံနိုင်ငံတွေရောဒီဘင်္ဂလားဒေ့ရှ်အလုပ်သမားတွေကဟိုထုတ်လုပ်မှုမှာကျွန်တော်တို့ထက်တာပါတယ မြန်မာနိုင်ငံထက်ကိုသူကမြန်မာဘက်ကပူနေပါတယ်ဘာလို့လဲဆိုတော့
အဲဒါဒါသူတို့အတွက်ကိုဒီဝယ်ယူတဲ့လူတွေအတွက်အားသာ
ချက်ပါလေဟုတ်
တယ်နောက်ပြီးတော့နိုင်ငံသားယင်းနှိမ့်နှံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံသားယင်းနှိမ့်နှံမှုဥပဒေတွေထွက်လာပါပြီနိုင်ငံသားယင်းနှိမ့်နှံမှုနဲ့ပတ်သက်ပြီးတော့ဒီထေကျုပ်လုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဟိုကျွန်တော်တို့ဒီ2023မတိုင်ခင်ခုမှာဟိုတနှစ်ကိုစက်ရုံပေါင်း30ကျော်လောက်တိုးတာပေါ့နော်အခု2013ဟို GSP ပေးပြီးနောက်ပိုင်းမှာဟိုအခုဆိုရင်တနှစ်ကိုစက်ရုံပေါင်း65ရုံလောက်တိုးပါတယ်ဒီ3နှစ်အတွင်းမှာဆိုရင်ရုံပေါင်း200ကျော်လောက်ဟာတဲ့ပတ်သက်ကြီးများတာပေါ့နော်အများဆုံးကလည်းတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုများတာပေါ့ဆိုတော့အထက်ကျုပ်စက်ရုံပေါင်း200ကျော်လောက်တိုးလာပါတယ်ဒီ2013ဇူလနောက်ပိုင်းမှာပေါ့
အဲ့တော့ဒါဟိုတရုတ်ကတော့အများဆုံး
တရုတ်ကတော့အများဆုံးပါအဲ
့တော့တခြားစင်ကာပူတို့မလေးရှားတို့ပါတော့ထိုင်းတို့ရှိပါ
တယ်နဲပါတယ်နဲပါထိုင်းဆိုနေရော3ရောနောက်ပဲရှိတယ်
ဟုတ်ကဲ့ကိုရီးယားရော
ကိုရီးယားလည်းနဲတယ်သိပြီရှိတယ်အဲ့ဂျပန်တရုတ်ပဲအများဆုံးပါဟောင်ကောင်ရဲ့တရုတ်ရဲ့ဟိုတိုင်ဝမ်ရဲ့အဲ့လိုပါနော်အ
ဲ့တော့သူတို့ရဲ့ဈေးကွက်တရားရောဘယ်မှာရှိပါလဲရှင
်သူတို့ကတော့ဟိုပါပေါ့ယူရိုပဈေးကွက်ကိုအဓိကပို့တာပါနော်သူတို့ brand အနေနဲ့ဟိုသူတို့ကလက်ရှိလမ်းများချိတ်ဆက်လာတဲ့ဆက်ယုံနေဆိုတော့ brand တွေကပဲသူတို့ကိုဒီမှာပြောင်းပြီးတော့ဟို order ရွှေ့ဖို့ဟိုတွန်းအားပေးပြီးတော့လာတာပါဘာသာကျွန်တော်တို့ GSP 0 test ရတော့တရုတ်ပြည်မှာဆိုရင်မရဘူးဆိုတော့ brand တွေကတို့ဒီကိုလာခိုင်းတာပေါ့နော်လာခိုင်းတဲ့ခါကတို့က order ခိုင်းမခိုင်းမှမှနဲ့လာနိုင်တယ်ဟိုအရင်နေ့ကလည်းတောက်တယ်နောက်ပြီးတို့ဆီမှာငွေချင်းရင်လည်းအတူက 3% 4% လောက်ပဲတစ်နှစ်ကိုပေးရတဲ့ချိန်မှာကျွန်တော်တို့က73ရာခိုင်နှုန်းနဲ့ဟိုတစ်နှစ်တစ်ခါပဲရတဲ့ခါကျတော့ကျွန်တော်တို့ရေရှိမှာတော့ဟိုတို့ရှင်းပိုင်နိုင်ဖို့ဆိုတော့ဟုတ်ကဲ့ပါအဲ
့တော့ဒီမြန်မာနိုင်ငံရဲ့ဒီအထည်ချုပ်လုပ်ငန်းတိုးတက်မှုရှိအောင်ပေါ့နော်ဟိုဘလို့အကြံပေးချင်ပါလေအားလုံးပေါ့အထည်ချုပ်လုပ်ငန်းရှင်တွေရောနောက်ပြီးတော့ဒီအလုပ်သမားတွေအတွက်ကောနောက်ဒီအာဏာပိုင်တွေဘက်ကရောပေါ့နော်ဘလို့များအကြံဉာဏ်ပေးချင်ပါလေဘာတွေလုပ်လို့ရှိရင်ပို့ပြီးတော့ဟိုဈေးွက်တွေပိုကောင်းလာမလဲဆိုတာဘလို့များအကြံပေးချင်ပါ
အဓိကကတော့ဒီ brand တွေပေါ့နာမည်ကြီးတဲ့ကမ္ဘာကျော် brand တွေကဟိုသူတို့ရဲ့ audit အောင်မှ order ပေးချုပ်မယ်ဆိုတော့ဟို shop ပေါ့ပြီးရောပေါ့ဥမာတို့ကတစ်နှစ်လောက်ကျွန်တော်တို့အရင် order ချပြီးတော့ပြီးထုတ်မယ်အဲ့တော့ဆိုင်ကသူရဲ့ order ကစိုက်တစ်ခုခုဆိုရင်အထည်သိမ်းတဲ့ချီရှိတဲ့အတွက်ကြောင့် productivity တက်လို့ရှိရင်ဆိုင်ကိုတွေ့တဲ့အကျိုးမြတ်ရှိမယ်အဲ့ဒီချိန်မှာကျွန်တော်တို့ရတဲ့အကျိုးမြတ်နဲ့ဆိုင်ကိုပြန်ပြုတ်ပြင်ပြီးတော့သူ audit အောင်ငွေရအများကြီးလိုတော့ပြင်ပြန်ဆိုင်ငွေအများကြီးလိုတော့တို့ကအနေနဲ့ဟိုအရင် order ပေးမှဟို audit ကိုနောက်မှလုပ်ပေးနိုင်ရင်ကျွန်တော်တို့လုပ်ငန်းပြည်တွင်းလုပ်ငန်းရှင်တွေကောင်းတော့ပေါ့အခုဆိုရင်ဒီနာမည်ကြီး brand တွေကျွန်တော်တို့ကမရဘူးနိုင်ငံသားဟို foreign investor အဘဒီ order တွေရတဲ့အတွက်ကြောင့်သူတို့ကစိုက်ရုံမှာဟို productivity တက်တယ် quality တက်တယ်ဘာကြောင့်လဲဆိုတော့ style တစ်ခုထဲကိုတိတ်နေစီတဲ့ order ကိုတောက်လျှောက်4-5လာချုပ်ရတယ်ကျွန်တော်တို့ကြတော့ဂျပန် order ကိုရီးယား order ချုပ်တော့ order quantity ကနည်းပြီးတော့ style တစ်ခု line နဲ့တွဲလိုက်ရင်နှစ်ပတ်သုံးပတ်ဆိုရင်ပြီးသွားပြီအဲထက်ကအစ်ကိုပြန်ထည့်တဲ့ခါကျ productivity ကမရနိုင်ဘူးဆိုတော့ကျွန်တော်တို့ကဟိုနိုင်ငံသားယူနေပြည့်စုံနေပေးတယ်အလုပ်ကမှာလောဘနဲ့ချို့တာပတ်စာအများကြီးရတယ်။မီနီမမ်ဝေးချက်ကို2-3%တို့ရနိုင်တဲ့ချိန်မှာကျွန်တော်တို့ကပြည့်စုံနေလဲပေးလို့မရဘူး။ကွန်တီတီကနည်းတဲ့အတွက်ကြောင့်ဆိုတော့ကျွန်တော်တို့ကအဲ့မှာဟိုတို့နဲ့ရှင်ကျွန်တော်တို့ကအဲ့မှာဟိုပါဘော
။ဟိုအားနေစက်တွေအများကြီးရှိနေတာပေါ့။အများကြီးရှိနေတာပေါ့နော်။ဟုတ်ကဲ့။အခုတို့ audit လုပ်တယ်ဆိုတာဘယ်သူကလာလုပ်တာပါလဲရှင်။တို့လာပြီးတော့စစ်တယ်ဒီခါ။
audit လုပ်တဲ့နေရာမှာသူ့ရဲ့ brand ကသူ့ကိုယ်ပိုင် audit နဲ့လာစစ်တာရှိတယ်။ဥမာ H&M ဆိုသူ့ရဲ့ audit ရှိတယ်။အဲ့မှာဟဲမာဆိုရင်ဟဲမာ audit ရှိတယ်တာကိုဂျာမန်တာကိုဆိုတာကိုသူ audit ရှိတယ် internet audit ပေါ့ audit လာဆက်လို့အောင်လို့ရှိရင် तू ကဟိုပေးသူ့ order ပေးချုပ်တာပေါ့နော
်သူတို့သတ်မှတ်ထားတဲ့ဒီ criteria တွေအရေးချင်းတွေပြည့်မြအောင်လ
ို့ဟုတ်ကဲ့ပေါ့
ဟုတ်ကဲ့တကယ်ကိုအရေးချင်းကောင်းကောင်းလေးတွေအရေးသေးကောင်းကောင်းထွက်အောင်ပေါ့သူတို့ကလာပြီးတော့စီစစ်တာပေါ့နော်အဲ့စီစစ်တဲ့စီစစ်ချက်တွေထဲမှာဟိုတက်နိုင်ဆုံးပေါ့ဟိုရှော့ပေါ်ပြီးတော့လိုက်ရောပေးဖို့အတွက်ကဒီအထည်ချုပ်လုပ်ငန်းမြန်မာ
လည်းတော့အောင်နေဆိုရင် order ချတယ်ဆိုရင်ကျွန်တော်တို့ကကောင်းတော့
ပါဟုတ်ကဲ့အဲ့တော့မြန်မာလုပ်ငန်းရှင်တွေအတွက်ကအဲ့ဒီဟာအဓိကဒီအရေးကြီးတဲ့အချက်ဖြစ်နေတာပေါ့နော
်သူ့ရဲ့မိကုံးကလည်းဟို300ကျော်လောက်ရှိတယ်
Okay.
Ini contoh aja. Kau tu kau jual lagi lobi ada. Kau nak terus tahu sulit hari ini.
Okay. Oh, nengah nengah tahu yang
awal. Tahu yang awal. Okay. Tahu yang
awal. Okay. Wah. Kalau sesi lepas ini pihak biar dia jadi nyai dia macam.
Nama terakhir lama ni Dudia Jika Doctor Aumingu Doctor Suwinga Daya Setu Mimian Tensek Kira Pibarik Kena.
VOA Myanmar Bang Tan Lwin Season ni go tine go 6 chain thau lwin pi ni ba le. Myanmar San Naw chain mne pai 6 nai ga ni 9 nai thi line do meter 24 32 ne 40 do ma na sin nai ji. Di season go pyan le na sin nai ne a chain ni ga ro mne 7 nai ga ni 9 nai thi de chain. Ni le 12 nai ga ni ne gin 1 nai thi de chain pi ba le. Nyet ne gin a so pai 6 nai gwe ga ni 9 nai thi season go line do 16 19 ne 25 meter de ma thau lwin pi ni ba le. Nya pai 9 nai ga ni 10 nai thi season go ro line do 24 25 ne 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုမြန်မာစံတော်ချိန်6နာရီခွဲရှိပါပြီသောတာဆင်တို့ဦးဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ဒီနေ့နာနေနနခင်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်အစီအစဉ်ကိုလည်းကြားကြားဖို့ရှိပါတယ်အရင်ဆုံးတော့မြမပီကပေးစာကနာကိုတင်ဆက်ပေးပါမယ်မအေးတနာကျော်ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပါပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်း Daily တစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနှားဆင်ကြရမှာဖြစ်ပါရဲ့နော်အခုတော့ VOE ကိုနှစ်သစ်စုမွန်စာရေးပြီးတော့ပေးပို့လာတဲ့သောရရှင်တွေရဲ့နှစ်သစ်နှုတ်ခွန်းဆက်တွေကိုပြောပြပေးချင်ပါတယ်VOA သောရရှင်ကိုကျော်ထွန်းတယောက် VOA Facebook စာမျက်နှာပေါ်မှာနှစ်သစ်စုမအခုလိုပါလာတာပ
ါ VOA ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူအမိမြင်နဲ့ဝေးကွာနေတဲ့မြန်မာနိုင်ငံသူနိုင်ငံသားများအားလုံးနှစ်သစ်မှာကိုယ်ဤကျန်းမာခြင်းစိတ်ချမ်းသာခြင်းနဲ့ဘေးရန်အပေါင်းမှကင်းဝေးပြီးတော့ဆန္ဒနဲ့ဘဝတထက်ထဲဖြစ်ပါစေလို့စုမကောင်းတောင်းပေးလိုက်ပါတယ
်ပေးရစုနဲ့ပြေးပါစေရှင်ကိုကျော်ထွန်းနဲ့ကျမတို့ကိုဆုတောင်းပေးသလိုပဲစိတ်ရချမ်းသာခြင်းဘေးရန်အပေါင်းမှကင်းဝေးပြီးတော့ဆန္ဒနဲ့ဘဝတထက်ထဲဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါလိမ့်ဇော်ဝင်းဆိုတဲ့ Facebook ကသောရရှင်ကတော့ပြပရောက်နေတဲ့ညီနောင်တွေနှစ်သစ်မှာရှင်လန်းချမ်းမြေ့ကြပါစေဆိုပြီးတော့အားလုံးတွေဆုတောင်းမြတ်တာပို့သလာပါတယ်မင်းကိုဆိုတဲ့ VOA ပရိသတ်ကလည်း VOA ဝိုင်းတော်သားတွေအားလုံးနှစ်သစ်မှာစိတ်ရချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းပြည့်စုံကြပါစေလို့ဆုတောင်းပေးပါတယ်ဗျာဟုတ်ကဲ့ပေးရစုနဲ့ပြေးပါစေရှင်နုနုကတော့ VOA ဝိုင်းတော်သားတွေနဲ့တကွတိုင်းရင်းသားပြည်သူတွေအပေါင်းနှစ်သစ်မှာတသွေးတဲ့တသားတွေစစိတ်ဝမ်းနဲ့ရှိကြပြီးတော့ငြိမ်းချမ်းသာရတဲ့အတိုင်းပြည်ကြီးပေါ်ဆောင်နိုင်ကြပါစေတဲ့သိမင်္ဂလာရှိပြီးတော့တိတ်ကိုအတိတ်ပဲပြေးွားတဲ့အစုံမလေးဖြစ်ပါတယ်နော်မောဤစုံကတော့ဝိုင်းတော်သားတွေမင်္ဂလာညချမ်းမှာ VOA ဝိုင်းတော်သားတွေအားလုံးနှစ်သက်ကစားပြီးတော့အခုထက်ပိုပြီးပျော်ရွှင်အောင်မြင်အေးချမ်းအဆင်ပြေကြပါစေတဲ့ပေးရစုနဲ့ပြေးပါစေရှင် VOA သောရရှင်နေမြန်မာနိုင်ငံသူနိုင်ငံသားအားလုံးနဲ့နှစ်သက်ကစားပြီးတော့ဘေးပြာဝေးကွာလို့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်တစ်နှစ်ပိုင်ဆိုင်နိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ် VOA ကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အဲ့ဒီအကြောင်းအရာပါကိစ္စရက်ဒီပေါ်မှာသောရရှင်နေသူတို့ရဲ့ကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်တုံ့ပြန်ပြီးတော့ထုတ်ဖော်လာကြတဲ့စာတွေကိုလည်းဖော်ပြပေးသွားချင်ပါတယ်နော်။တိုင်းသားလက်နက်ကင်တွေနဲ့ပဋိပက္ခဖြစ်ပွားနေတဲ့မြန်မာတရုတ်နိုင်ငံနေစမှာစစ်ရေးလေ့ကျင့်ခဲ့တယ်။ဆိုပြီးတော့တရုတ်နိုင်ငံပိုင်စင်ဝါသတင်းဌာနကတလောကပဲကြေညာသွားတာပါ။တရုတ်စစ်တပ်အနေနဲ့ပုံမှန်စစ်ရေးလေ့ကျင့်မှုတွေရှိပြီးတော့ခုလိုမျိုးအင်အားဖြည့်စစ်ရေးလေ့ကျင့်တာကိုမြန်မာအာဏာပိုင်တွေကိုအကြောင်းကြားခဲ့တဲ့အကြောင်းလည်းအဲ့ဒီသတင်းမှာဖော်ပြထားပါတယ်။အဲဒီစီရေးလေ့ကျင့်တာကတော့မြန်မာနိုင်ငံမှာတက်မရော်နေ့ကျင်းပပြီးနောက်တစ်ရက်မှာစီရေးလေ့ကျင့်တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOE ကလည်းသတင်းတင်ပြပေးခဲ့ပါတယ်နော်။ဒီပေါ်မှာသောရရှင်တယောက်ပြင်ပြီးတော့တုံ့ပြန်ရေးသားလာတာကိုပြောပြပေးချင်ပါတယ်ရှင်။မီမီအော့ကစ်ဆိုတဲ့သောရရှင်ဖြစ်ပါတယ်။
ကိုယ့်ရဲ့ပိုင်နဲ့နယ်နိမိတ်တွင်မှာဘယ်နိုင်ငံမှမဆိုစီရေးလေ့ကျင့်လို့ရပါတယ်။ VOA ဟိုတိုတီရှိုနဲ့ဘယ်နိုင်ငံမဆိုအချုပ်ချာအာဏာထိပါလာရင်တော့ခေါင်းငုံခံမဲ့နိုင်ငံကဘာမှရှိပါလားစည်ရေးလေ့ကျင့်တာအဆန်းမဟုတ်ပါဘူးအခုဖြစ်ပွားနေတဲ့လက်နက်ကိုင်အားလုံးဟာတရုတ်မှာစစ်ပညာသင်ကြားလေ့ကျင့်ပြီးတော့မြန်မာပြည်ထဲမှာဝင်ရောက်အကြမ်းဖက်တိုက်ခိုက်နေတာ290ရှိပါတော့မယ်
မီမီအော့ကစ်ဆိုတဲ့သောရရှင်ရဲ့အမြင်မှာနောက်ထပ်မင်းသမင်းဆိုတဲ့သောရရှင်တယောက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုမျိုးရေးလာတဲ့နေရာမှာစည်ရေးလေ့ကျင့်တာအဆန်းမဟုတ်ပါဘူးလို့ဆိုလာပါတယ်
တရုတ်ဟာပိုလန်မကိုရောက်ဖို့အတွက်ချော့ချီတခါချောက်ချီတလဲနဲ့မြန်မာနိုင်ငံအစိုးရကိုတွေးရိုးဆန်းစိတ်သက်စစ်စင်ရေးတွေလုပ်နေပါတယ်။လက်စက်ကသဘုံတွေကိုလက်နက်ထောက်ပံ့ပြီးစစ်ပွဲတွေဖန်နှီးခဲ့ပါတယ်။ဂျမားရေးစောင်းရှောက်မှုလုပ်ငန်းဆိုပြီးဟန်ပြအကူအညီပေးပြန်ပါတယ်။အခုနယ်စပ်မှာစစ်ရေးလေ့ကျင့်မြန်မာတယ်။လုံးဝတုန်လှုပ်စရာမလိုပါ။ပိုလန်မကိုရရှိပြီးရင်ဒီထက်ပိုတဲ့ချင်းချောက်အကြက်ကင်မှုတွေထပ်မံပြုလုပ်လာအောင်မှာဖြစ်ပါတယ်။လုံးဝခွင့်မပြုသင့်ပါတရုတ်ကအသေးအံလိုချင်တဲ့ပိုးလမ်းမစီမံကိန်းဟာမြန်မာပြည်ရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုနဲ့လုံခြုံရေးကိုထိပါးစေနိုင်တာကြောင့်ခွင့်မပြုခင်အစိုးရတစ်ဖွဲ့လုံးတည်တည်ချာချာစဉ်းစားကြပါတရုတ်ရဲ့ကြိုးစည်းပွားတွေနိုင်ငံထဲမှာစုပုံလက်ခံထားခြင်းဟာတိုင်းပြည်အတွက်အလွန်အန္တရာယ်ကြီးပါတယ်တရုတ်ရဲ့ကြိုးစည်းပွားနဲ့အမေရိကန်ရဲ့အိန္ဒိယဂျပန်စတဲ့နိုင်ငံတွေရဲ့ကြိုးစည်းပွားကိုညီမျှအောင်ထိန်းထားနိုင်မှသာတည်ငြိမ်မှုကိုရရှိနိုင်မှာဖြစ်ပါတယ်ပိုးလမ်းမစီမံကိန်းကိုခွင့်ပြုလိုက်ရင်တရုတ်ဟာဘင်္ဂလားဒေ့ရှ်အထိလမ်းဖောက်တော့မှာဖြစ်ပါတယ်ဒါဆိုရင်မြန်မာပြည်မှာမတည်ငြိမ်မှုတွေပိုမိုဖြစ်ပေါ်လာတော့မှာဖြစ်ပါတယ်
။ဒါကတော့တလောကပဲမြန်မာတရုတ်နိုင်ငံနေဆက်မှာတရုတ်နိုင်ငံဘက်ကနေပြီးတော့ဆေးရည်လေ့ကျင့်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့အမြင်တွေကိုတုံ့ပြန်ပြီးတော့ရေးသားလာကြတာဖြစ်ပါတယ်ရှင်။အလားတူပဲ VOA ကထုတ်လွှင့်တင်ဆက်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေဒီမြန်မာနိုင်ငံကနိုင်ငံရေးရာကိစ္စရပ်တွေလူမှုရေးရာကိစ္စရပ်တွေပေါ်မှာပုံမှန်လင်းလင်းတုံ့ပြန်လာကြတဲ့အမြင်တွေကိုဆက်ပြီးတော့မျှဝေပေးသွားဖို့ရှိပါတယ်။သောရရှင်တွေရင်ဖွင့်စာတွေကိုလည်းဖော်ပြပေးဦးမှာဖြစ်ပါတယ်။အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒေလီတပုံနဲ့ဖျော်ပြပေးကြပါမယ်နော်။ဒီတစ်ပတ်တော့ Billboard Hot 100ဆီမှာနံပါတ်5ချိန်နေတဲ့သတင်းဖွင့်ပြကြပါတယ်။သတင်းနံပါတ်က Something Just Like That ဖြစ်ပြီးတော့ Chainsmokers အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။ Chainsmokers အဖွဲ့ရဲ့သတင်းတော်တော်များများပဲနံပါတ်ထိပ်စီးသတင်းတွေဖြစ်သွားပြီးတဲ့နောက်မှာသူ့ရဲ့ Memories Do Not Open ဆိုတဲ့တေးတပြား Billboard အကောင်ဆုံးတေးတပြားဆီမှာထိတ်ဆုံးချိန်တာပါ။အဲ့ဒီထက်မှာတော့အခုဖွင့်ပေးမယ့် Something Just Like That ဆိုတဲ့သတင်းလဲပါတာဖြစ်ပါတယ်။နားထောင်မှုပေါင်းတန်60ရောင်းချရမှုပေါင်းတသိန်း6,600လုံးနဲ့စုစုပေါင်းရောင်းချရမှုညီမျှချင်းချတွက်ကြည့်မယ်ဆိုရင်တော့တပြားရောင်းချရမှုပေါင်းက2,200,000နဲ့ညီမျှတာပါ။ဒီထက်မှာအခု Billboard Hot ဖြစ်ဆုံးနံပါတ်5ချိန်နေတဲ့ Something Just Like That သတင်းကိုနားထောင်ကြည့်အောင်ပါနော်။ Chainsmokers အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။
I've been reading books of old, the legends and the myths, Achilles and his gold, Achilles and his gifts, and Spider-Man's control, and Batman with his fist. And clearly I don't see myself upon that list, but she said, where'd you wanna go? How much you wanna risk? I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can kiss. I want something just like this. Do 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 do. Oh, I want something just like this. Do do do.
Thank you.
Facebook ကအဖွဲ့နဲ့ GoPlay တို့ပူးတဲ့တည်ဆူထားတဲ့ Something Just Like That ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါရှင်။နောက်ပိုင်းမှာတော့ VOA တစ်ချစ်သောရရှင်နေတောင်းဆိုတဲ့မေတ္တာတိလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့လည်းဖျော်ပြပေးဖို့ရှိပါတယ်။အခုတော့သောရရှင်နေရဲ့အစားတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။ VOA ကိုသောရရှင်နေရေးလာကြတဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့အစားတွေထဲမှာဒီတစ်ပတ်ဖော်ပြပေးမယ့်အစားကတော့ကျွန်တော်တို့စီအမြဲတမ်းစာရေးနေကြတကုံမျိုးတစ်ကအရှိနေကြီးဦးလာထွန်းရဲ့စာဖြစ်ပါတယ်။
နှစ်ပေါင်း80လွတ်လပ်ရေးနဲ့အတူပါလာတဲ့တိုင်းပြည်ရဲ့အင်မတန်အရေးကြီးတဲ့တကယ့်မူလစစ်မြစ်တိုင်းဒေသလူမျိုးစုအရေးပြဿနာကြီးလည်းဖြစ်ကျွန်တော်တို့ဘဝနဲ့ရှင်ပြီးခံစားနားလည်အထူးစိတ်ဝင်စားတဲ့ပြဿနာလည်းဖြစ်တဲ့အကြောင်းအရာကိုနားထောင်ရလို့အလေးနဲ့ပြောပြတဲ့ Sign One Sign နဲ့ In Depth လက်ကုံ၌ဖော်ထုတ်မေးမြန်းပေးတဲ့ဦးကျော်စံသားတို့ကိုအထူးကျေနပ်အားရကျေးဇူးတင်ကြောင်းပြောပြပါစီခင်ဗျာပင်လုံစိတ်ဓာတ်တို့ပြည်တော်စုစိတ်ဓာတ်တို့ဆိုတာဟိုးကြိုက်ကဆန်ကွင်းပြည်တော်စုနေပွဲတွေကလေးကနားနဲ့မဆန့်အောင်ကြားခဲ့တာအခုဒီပဲဆိုပါတော့ငင်းချမ်းရေးပြည်တော်စုညညူရေးတိဆောက်ဖို့ယုံကြည်မှုရှိဖို့လိုတယ်ကိုကိုကိုယုံကြည်မှုရှိရမယ်လို့စုညံအောင်ပြောခဲ့တာကြားပါပြီတကယ်ကကိုယုံကြည်ကြသလား20ရာစုပင်လုံ48ခုနှစ်ကာလကလူမျိုးစုရေးပထမဦးဆုံးယုံကြည်မှုနဲ့ပတ်သက်ပြီးပြောခဲ့တဲ့သူကကချင်လူမျိုးကောင်းဆောင်ဒူဝါဇော်လွန်ပါဒူဝါဇော်လွန်ဟာပုံမွန်လင်းလင်းပြက်ပြက်သားသားပြောတတ်တယ်ဆိုပြီးနာမည်ကြီးတဲ့ခေါင်းဆောင်တူပါဘိုးကမောင်လေးနဲ့မြကြီးနားမှာတွေ့တော့ခမားတို့ဗမာတွေကိုကြုတ်မယုံဘူးဗျာလို့အာမနာတန်ပြောခဲ့သူပါအခု21ရာစုပင်လုံ2019ခုနှစ်မှာပြက်ပြက်သားသားမဟုတ်ပေမဲ့ပွန့်ပွန့်လင်းလင်းပြောလာသူကတော့ရှမ်းလူမျိုးသတင်းစာဆရာဆိုင်းဝမ်ဆိုင်းပါသူကကျွန်တော်တို့ကပထမဦးဆုံးအချက်ဖြစ်တဲ့တယောက်ကိုတယောက်ယုံကြည်မှုဆိုတဲ့အချက်ကိုအခုချိန်ထိမကျော်လွှားနိုင်သေးဘူးမကျော်လွှားနိုင်တာဘာကြောင့်လဲဆိုတော့စွန်းနေဘဝိုင်းမှာထိုင်နေတဲ့လူတွေကကိုကိုကိုတန်းတူညီမျှအနေအထားမျိုးလက်ခံတဲ့အတွေးခေါ်မျိုးရှိဖို့လိုတယ်တဲ့တက်တက်ပြောချင်တာကတော့တမ်းမတော်ဦးချိုရဲ့လူဒန်းစားကသူတို့ကိုသူတို့နဲ့တဝိုင်းတဲ့ဆွေးနွေးဘက်တွေထက်သားတယ်လို့ယူဆထားကြတယ်ဆွေးနွေးပေါ်ဆွေးနွေးဘက်လို့မသတ်မှတ်တဲ့အတွက်ယုံကြည်မှုတိဆောက်ရေးကလုံးဝမဆနိုင်တာဖြစ်ပါတယ်ကျွန်တော်တို့ဘဝနဲ့အမျှတုံနွေးနွေးဖြစ်နေတဲ့ပြဿနာဒေါ်တွေပြုံးရေတွေကြီးကြောက်စိမ့်ကျင်းနီနီဂယ်တွေကုန်တောင်တွေလဲပျောက်မြစ်တွေပါခန်းချောက်တော့မဲ့အခြေအနေတွေကိုအဆိုးမြင်တာလားအကောင်းမြင်တာလားကန်းနေတာလားမပြောတတ်အောင်ပါပဲဗျာ
ဒီကုံမျိုးတက်ကဗီယိုတော်ရရှင်ဦးလာထွန်းရဲ့အတွေ့အမေးလေးဖြစ်ပါတယ်ရှင်တိတောက်နဲ့တော်ရရှင်နေတဲ့ဆက်ပြီးတော့အချိန်ပေးပါအောင်မယ်နော်ကျမတို့ဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီယိုကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးဖို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့ VOA တစ်ချစ်သရရှင်နေတွေအလှည့်ပေးခြင်းပါတယ်။တီထောင်လာတဲ့ထဲမှာဆိုရင်တော့ပြည်မြို့ဆွေးနွေးဖျားလန်းကဥပီးအတွက်အဝေးရောက်မြေတွေဖြစ်ကြတဲ့ကိုဖြိုးနေလင်းကိုဝင်းခန့်မောင်ကိုရဲနေလင်းကိုမြက်ဖုံးဟန်တဲ့ကိုအောင်မြတ်သူတို့ကမြစ်တာတေးလက်ဆောင်တချင်းတပုတ်ပါလာတာပါဖို့ဖို့အတွက်မမေ့တော့အညာဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်ရှင်ဒီတော့ဒီတော်ရရှင်နေသူ့အဖိုးအတွက်မြစ်တာတေးလက်ဆောင်ပါလာတဲ့တန်းထုတ်လေးတည်ဆူထားတဲ့မမေ့တော့ညာဆိုတဲ့မြမတချင်းလေးတပုတ်ဒီတစ်ပတ်ထုတ်လွှင့်ပေးခြင်းပါတယ်နော်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင်မွေးတာနေတန်ထွန်းလေးတည်ဆူထားတဲ့မမေ့သောအညာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပ ရထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။မန္တပါကြီးတန်တပါကြီးတရားကြောင့်လျှောက်ခုံလုံးကြီးပဲလိမ့်လိုက်ကြတာမြင်အောင်ဖြစ်တော်ဒီအညာဌာနီ
UAE American တန်ကဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာအခုဆက်လက်ပြီးတော့နားဆင်ကြရမှာကတော့သတင်းစာဆရာဦးစီတူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်နားဆင်ကြပါခင်ဗျာ
ပြီးခဲ့တဲ့ဧပြီလ15ရက်နေ့ကနေ19ရက်နေ့အထိရှမ်းပြည်နယ်မြောက်ပိုင်း UWSA ဝါတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ပန်ခမ်းမြို့မှာတိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ရဲ့မျက်နှာစုံကြီးအစည်းအဝေးတစ်ခုကျင်းပခဲ့ပါတယ်။ဝါလက်နက်ကိုင်အဖွဲ့ကဥဆောင်ကျင်းပတဲ့စရုထကျင်းမြောက်အစည်းအဝေးဖြစ်ပြီးဧပြီလ19ရက်နေ့မှာတော့အချက်၈ချက်ပါကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အစည်းအဝေးမှာဘာတွေဆွေးနွေးပြီးဘာတွေဆုံးဖြတ်ချက်ချခဲ့သလဲ။ဒီအစည်းအဝေးနဲ့ဆက်ဆက်ပြီး KAO ကချင်တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ယက်တီချက်ဟာဘာလဲ။ဘာတွေထူးခြားမှုရှိနေသလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
ဆွေးနွေးပွဲကိုဝါတပ်ဖွဲ့ကဥဆောင်ပြီးသူ့ရဲ့ရေရှည်မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့လက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ကချင်လက်နက်ကိုင် KIA ကိုးကန့်တအောင်းပလောင်ရခိုင် AA တပ်ဖွဲ့နဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSBB SSA စုစုပေါင်း9ဖွဲ့တက်ရောက်ခဲ့ကြပါတယ်အစည်းအဝေးပွဲပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာအရင်အစည်းအဝေးတွေတုန်းကဖွဲ့စည်းထားခဲ့တဲ့အစိုးရနဲ့ဆွေးနွေးမဲ့နိုင်ငံရေးဆွေးနွေးရေးကော်မတီကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဆိုပြီးနာမည်ပြောင်းလိုက်တယ်လို့ဆိုပါတယ်တစ်ဆက်တည်းမှာပဲအဲ့ဒီကော်မတီနဲ့သူ့အောက်မှာထားမဲ့အတွင်းမှုအဖွဲ့ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နာမည်စည်းရင်းတွေကော်မတီရဲ့စီမင်းဥပဒေတွေကိုလည်းအတည်ပြုပါတယ်ထုတ်ပြန်ချက်နောက်ဆုံးအပိုင်းမှာဒီကော်မတီအဖွဲ့ဝင်တွေအနေနဲ့နောက်အစိုးရနဲ့ဆွေးနွေးတဲ့အခါတပွဲချင်းဆွေးနွေးသွားမှာမဟုတ်ပဲကော်မတီအနေနဲ့သာညီညွတ်ညွတ်ဆောင်ရွက်သွားမယ်ဆိုပြီးဖော်ပြထားပါတယ်ဒီဆွေးနွေးပွဲထုတ်ပြန်ချက်နဲ့အစည်းအဝေးပွဲအပြီးသက်ဆိုင်ရာလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တို့ရဲ့သတင်းဌာနတွေကိုဖြေကြားချက်ကိုနားထောင်ကြည့်ရင်အရင်အစည်းအဝေးတွေနဲ့ခြားနာတာဘာတစ်ခုမှမတွေ့ရပါဘူး။အရင်တတိယအကြိမ်အစည်းအဝေးတုန်းကလည်းလက်ရှိအစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တို့ကင်ဆွဲထားတဲ့ NCA တနိုင်ငံလုံးဆိုင်ရာအပြစ်ရစာချုပ်လမ်းကြောင်းကိုလက်မခံဘူး။အစိုးရကိုဆွေးနွေးဖို့အတွက်အခြားသောနှီးလန့်ရှာမယ်ဆွေးနွေးတဲ့အခါပထမအကြိမ်ပင်းလုံးညီလာခံတုံးကဝါအဖွဲ့ကတင်ပြခဲ့တဲ့စာတန်းကိုမူအဖြစ်သတ်မှတ်မယ်အစိုးရနဲ့ဆွေးနွေးတဲ့အခါတဖွဲ့ချင်းတွေ့မှာမဟုတ်ပဲအားလုံးစုဖွဲ့ပြီးမှတွေ့မယ်ဆိုတဲ့သဘောထားစသဖြင့်အတူတူပါပဲ
ဒါပေမဲ့ထူးခြားတာတစ်ခုကတော့အဲ့ဒီစည်းဝေးမှာသွားတက်ခဲ့တဲ့ KAO ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့သဘောထားပါသိမကြသေးခင်တုန်းကပဲ KAO ဟာသူဦးဆောင်ဖွဲ့စည်းထားတဲ့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်တပ်ပေါင်းစုအစည်းအဝေးတရကျင်းပခဲ့ပါသေးတယ်။အဲဒီစည်းဝေးမှာအစိုးရနဲ့ဆွေးနွေးတဲ့အခါ NCA လမ်းကြောင်းကိုပဲဆက်ပြီးကင်ဆယ်သွားမယ်ဆိုပြီးစုပေါင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပူပူနွေ့နွေ့ပဲရှိပါသေးတယ်။ KAO အနေနဲ့ UFC မှာခေါင်းဆောင်မှုနေရာကိုရယူထားသလို NCA စာချုပ်စတင်ပေါ်ပေါက်လာခြင်းကနေနောက်ဆုံးစာချုပ်ပါအချက်အားလုံးသဘောတူသည့်အထိထဲထဲဝင်ဝင်ပါဝင်ဆွေးနွေးခဲ့တဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။စာချုပ်ကိုလက်မှတ်ထိုးခြင်းရောက်မှသာကိုကန့်တောင်းပလောင်နဲ့ရခိုင်အေအေတပ်ဖွဲ့တွေကိုလက်မှတ်ထိုးခွင့်မပေးလို့သူတို့လည်းမထိုးဘူးဆိုပြီးနေခဲ့တဲ့အဖွဲ့စည်းပါဒါပေမဲ့နောက်ပိုင်းလက်မှတ်မထိုးဘဲကြံရင်ခဲ့တဲ့ UFC အဖွဲ့ဝင်တွေနဲ့စုပေါင်းပြီး NCO လက်မှတ်ထိုးမယ်ဆိုရင်ဒီချက်ဒီချက်တွေပြင်ဆင်ပေးပါဆိုပြီးနောက်ထပ်အချက်၉ချက်တင်ပြတောင်းဆိုခဲ့ရမှာလဲဥဆောင်ပါဝင်နေသူဖြစ်ပါတယ
်အဲ့လို NCA လမ်းကြောင်းအတိုင်းဆွေးနွေးတောင်းဆိုရာကနေပြီးခဲ့တဲ့ February 24ရက်နေ့မှာတော့သဘောထားပြောင်းသွားပြန်ပါတယ်အဲ့ဒီအချိန် February 22ကနေ24ရက်ဝါဒီတာပန်ခမ်းမှာလုတ်တဲ့ဝါအဖွဲ့ဥဆောင်ကျင်းပတဲ့တတိယအကြိမ်မြောက်လက်နက်ကန်အဖွဲ့ရဲ့အစည်းအဝေးမှာတော့ NCA စာချုပ်ဆိုတာအစိုးရနဲ့စစ်တပ်ကလိုသလိုအဓိပ္ပာယ်ဖွင့်နေတဲ့စာချုပ် အဲ့ဒီစာချုပ်ကိုလုံးဝမလိုလားဘူးလက်မခံဘူးအစိုးရနဲ့ဆွေးနွေးဖို့ NCA လမ်းကြောင်းမဟုတ်ပဲအခြားလမ်းကြောင်းနဲ့သွားကြမယ်ဆိုပြီးသဘောတူကြေညာတဲ့အထက်လဲ KIO အဖွဲ့ပါဝင်ခဲ့ပြန်ပါတယ်အဲ့ဒီအစည်းအဝေးပွဲပြီးတဲ့နောက်အစိုးရနဲ့ UNFC ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြပါတယ်ဒီအစည်းအဝေးမှာတော့ KIO ခေါင်းဆောင်တွေမပါဝင်ပြန်ပါဘူးအဲ့ဒီဆွေးနွေးပွဲမှာ NCA စာချုပ်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးUNFC ဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့အစိုးရဘက်ကမူအားဖြင့်သဘောတူတယ်ဆိုတဲ့သတင်းတွေပေါ်ထွက်ခဲ့ပါတယ်။ဒီသတင်းနဲ့တစ်ဆက်တည်းမှာပဲ UNFC အဖွဲ့ဝင်တချို့ NCA စာချုပ်မှာလက်မှတ်ထိုးတော့မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်က NLD အစိုးရတစ်နှစ်ပြည့်မိန့်ခွန်းမှာဝမ်းသာစရာစကားအဖြစ်ထည့်သွင်းပြောဆိုရတဲ့အထိဖြစ်ပါတယ်။ဒီတစ်ခါ KIO အဖွဲ့ဟာ UNFC အဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူပါတယ်။အစည်းအဝေးမှာသူတို့လည်းNCA လမ်းကြောင်းအတိုင်းလိုက်မယ်အခုခါကသူတို့တင်ပြတဲ့အချက်၉ချက်ကိုအစိုးရကတိတိကျကျသဘောလိုက်လျောတယ်ဆိုတာမျိုးလည်းမဟုတ်သေးဘူးဘယ်လိုပဲဖြစ်ဖြစ် NCA ကိုလက်မှတ်ထိုးမယ်ဆိုရင်လည်း UNFC အဖွဲ့ဝင်တွေစုစုစည်းစည်းညီညီညွတ်ညွတ်နဲ့ဆုံးဖြတ်ကြမယ်ဆိုပြီးပြောဆိုပြန်ပါတယ်အဓိပ္ပာယ်ကတော့ KIO ရဲ့လှုံ့ဆော်မှုဟာကိုယ်သဘောကိုဆောင်ပြီး NCA လက်မှတ်ထိုးကြမဲ့ UNFC အဖွဲ့ဝင်တွေကိုတွေဝိုက်တဲ့နည်းနဲ့တားမြစ်လိုက်တဲ့သဘောလည်းတက်ရောက်နေပါတယ်အခုနောက်ဆုံးဝါအဖွဲ့ဦးဆောင်တဲ့အစည်းအဝေးမှာတော့ NCA လမ်းကြောင်းအတိုင်းမလိုက်တော့ဘူးဆိုပြီးထုတ်ပြန်တဲ့အထင်းမှာလဲပါဝင်သဘောတူခဲ့ပြန်ပါပြီ
ဒီအခါ KIO ရဲ့သဘောထားဘယ်လိုလဲဆိုတာရှင်းလင်းလင်းမေးမြန်းဖို့လိုအပ်လာပါပြီလက်ရှိ UFC တပ်ပေါင်းစုနဲ့ဝါတပ်ဖွဲ့ဦးဆောင်တဲ့အဖွဲ့ရဲ့ရည်တည်ချက်နှစ်ခုဟာဖြောင်းပြောင်ကြီးဆန့်ကျင်နေပါတယ် UFC အဖွဲ့ကတော့ NCA စာချုပ်လမ်းကြောင်းအတိုင်းဆက်သွားနေပြီးဝါတပ်ဖွဲ့ဦးဆောင်တဲ့အဖွဲ့ကတော့ NCA ကိုလုံးဝလက်မခံပင်လုံညီလာခံနဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့27ရာစုပင်လုံညီလာခံဆိုတာကိုလည်း1993ခုနှစ်ကအရင်ဆေးရနာရှင်တွေကျင်းပခဲ့တဲ့အမျိုးသားညီလာခံလိုမျိုးဘာမှအသုံးမကျတဲ့ညီလာခံအဖြစ်ပြောဆိုနေတဲ့အဖွဲ့ဖြစ်ပါတယ်။ဒီဆန့်ကျင်ဘက်အဖွဲ့စည်းတစ်ခုရဲ့လမ်းကြောင်းတစ်ခုထဲမှာ KIO အဖွဲ့ဘယ်လမ်းလိုက်မလဲဆိုတာကချင်ပြည်သူတွေနဲ့မြန်မာပြည်သူတွေကိုရှင်းရှင်းလင်းလင်းပြောဆိုဖို့လိုပါတယ်။ KIO ဘယ်လမ်းကိုလိုက်လိုက်ကောင်းကျိုးဆိုးကျိုးကိုကချင်ပြည်သူတွေခံစားကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဒါတော့တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောတာရှင်များခင်ဗျာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ပတ်သက်ပြီးတော့ကောင်းကျိုးဆိုးကျိုးတွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်မှဆွေးနွေးကြဖို့ရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ထုတ်လွှင့်နေကြဖြစ်တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မက်ခင်ဖြူထွေးနဲ့ကိုငင်းချန်းတို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဆွစ်ဇာလန်နိုင်ငံမှာလူရာပေါင်းများစွာဟာခါလီချပ်လင်းပုံစံတူဝစ်ဆင်ပြီးတော့ကဘာဆန်ချိန်ချိုးဖို့ဂျိုးပန်းတဲ့ပွဲတစ်ခုကျင်းပခဲ့ပါတယ်။လူရေ662ယောက်ဟာလက်နှလုံးလောက်ပဲရှိတဲ့နှာခမ်းမွေးထူးထူးအုတ်ထုပ်နဲ့ဒုတ်ကောက်တွေကိုကင်ဆောင်ပြီးအနောက်တိုင်းဝစ်ဆုံပြေဝစ်ဆင်ခဲ့ကြတာပါ။ Easter ပွဲတော့ကျက်ဥကောက်ပွဲအပြီးမှာကျင်းပခဲ့ကြတာဖြစ်ပြီး Charlie Chaplin အကြောင်းပြသထားတဲ့ Chaplin War ပြတိုက်ကဦးစီးကျင်းပတာလည်းဖြစ်ပါတယ်။ Charlie Chaplin ပြတိုက်တစ်နှစ်ပြည့်တဲ့အချိန်နဲ့ရော Charlie Chaplin ရဲ့128နှစ်ပြည့်မွေးနေ့အချိန်အခါနဲ့လည်းတိုက်ဆိုင်ကျင်းပတာဖြစ်ပါတယ်။ပြတိုက်စဖွင့်ကြတဲ့ကဆိုရင်လာရောက်လည်ပတ်သူပေါင်း3သိန်းနီးပါးရှိခဲ့ပါပြီ။
ကမ္ဘာရှိတဲ့ Wakefield မြို့ Gothrop အရက်က Royal Oak စားတောက်ဆိုင်ရှိမှာကမ္ဘာကြောင်ပြီးသွေးထမ်းပြန်ပွဲကြီးကျင်းပခဲ့ပါတယ်။ကီလို90လောက်လေးတဲ့ကြောင်ပြီးသွေးအိတ်ကိုထမ်းပြီးတော့ 1.1 ကီလိုမီတာလောက်ရှိတဲ့အတက်လမ်းတွေပါတဲ့လမ်းမှာရှင်ပြိုင်ကြရတာပါ။ယောက်ျားပိသားမှုနဲ့ကျန်းမာသန့်စွမ်းမှုကိုစမ်းသပ်တဲ့ပြိုင်ပွဲတစ်ခုလည်းဖြစ်ပါတယ်။စားတောက်ဆိုင်တဲကိုဝင်လာတဲ့လူတစ်ယောက်ကပကျန်းမာတဲ့ပုံပေါက်နေတဲ့အတွက်တခြားလူတစ်ယောက်ကဘီယာတစ်ခွက်ကြီးစိတ်ခေါ်ရှင်ပြန်ရာကနေအခုလိုမျိုးကြောင်ပြီးသွေးထမ်းပြေးပြိုင်ပွဲဖြစ်ပေါ်လာခဲ့တာပါမြို့နယ်အနီးဆုံးကြောင်ပြီးသွေးတွင်ပိတ်သွားတာကြာပြီးဖြစ်ပေမဲ့ကီလို90ကြောင်ပြီးသွေးအိတ်ထမ်းပြိုင်ပွဲကတော့လူအများကိုဆွဲဆောင်နေစေပဲဖြစ်ပါတယ်မြို့သားတွေသာမကမြို့သူပြည်တွေပါအရွယ်အဆုံပါဝင်ရှင်ပြန်ကြတာဖြစ်ပြီးမြို့သူပြည်တွေကတော့ကီလို20ကြောင်ပြီးသွေးအိတ်ကိုထမ်းပြီးတော့ပေးကြရတာဖြစ်ပါတယ်ရှင်
ရင်တဲ့အမှုပညာရှင်အိဗရာဟမ်ပွိုင်းချီဗောဝင့်နေတဲ့ကျက်ဥတွေကကျက်ဥလေးလုံးအကောင်လေးတွေပေါက်လာပါပြီ။ပြင်သစ်နိုင်ငံပဲရစ်မြို့ကတိုကျိုခေတ်ပြိုင်အမှုပညာပြတိုင်းမှာသူအခုလိုကျက်ဥဝင့်နေတာ၃ဘတ်လောက်ရှိပြီဖြစ်ပါတယ်။ မတ်လ29ရက်နေ့ကစဝေ့ခဲ့တာဖြစ်ပြီးကြက်အကောင်လေးတွေဟာ21ရက်ကနေ26ရက်အတွင်းမှာပေါက်မယ်လို့ခန့်မှန်းပြီးဝေ့ခဲ့တာပါပထမအကောင်ဟာရက်20မြောက်မှာစပေါက်တာဖြစ်ပြီးအခုရက်ပိုင်းအတွင်းဇက်တိုက်အကောင်လေးတွေပေါက်လာတာပါသူဟာအပေါက်ဖောက်ထားတဲ့ထိုင်ကုန်ပေါ်မှာထိုင်နေပြီးကြက်ဥတွေကိုထိုင်ကုန်အောက်နဲ့ဆက်ထားတဲ့ခွက်တစ်ခုထဲမှာထည့်ထားတာပါသူရဲ့ခန္ဓာကိုယ်အပူချိန်မြင့်အောင်လို့ဆောင်းတွေကိုလည်းခြုံထားပါတယ်နောက်ပြီးဂျင်းလိုမျိုးခန္ဓာကိုယ်အပူချိန်တက်စေမဲ့အစားအသောက်တွေကိုလည်းစားပါတယ်တနေ့ကိုမိနစ်30လောက်ထမင်းစားဖို့အတွက်ထိုင်ရာကနေထားပါတယ်အဲ့ဒီကြက်ကလေးတွေပေါက်လာရင်အောက်ကခွက်ထဲမှာခဏထားပြီးတော့ပြားလိုက်လာတဲ့သူတွေကြည့်နိုင်အောင်လဲတခြားခွက်တစ်ခုတည်းကိုရွှေ့ထားပါတယ်သူဟာမတူညီတဲ့တတ္တဝါတွေအတွက်အချိန်ဆိုတဲ့သတ်မှတ်ချက်ကိုအဲ့ဒီတတ္တဝါတွေအဖြစ်ကိုယ်တိုင်သရုပ်ဆောင်တာကနေတဆင့်လေ့လာတာပါလို့ပွန်ချီဗာကပြောပါတယ်ကိုရိုင်းဝင်လို့ကြည့်တာဟာသဘောပေါက်နားလည်ဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့လည်းပြောပါတယ်ဒါဟာပထမဦးဆုံးသက်ရှိတတ္တဝါတွေကိုအသုံးပြုပြီးပြုလုပ်တဲ့သူ့ရဲ့အနုပညာဖန်တီးမှုဖြစ်ပါတယ်ကျုပ်တွေအကုန်လုံးအကောင်ပေါက်သွားရင်တော့သူ့ရဲ့အနုပညာပြသမှုပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ
ကရီနာလေးရဲ့ view founder ဒီနေ့ဒါကစကံပါဒီကဲတော့ကြီးတို့အရေးပြော်ပြီးတော့ပြောပါလာတဲ့အတွက်လူတွေစိတ်ဝင်စားလာကြည့်နေကြပါတယ်ဒီဒေသနာကိုလူဦးရောက်ပြီးဆိုရင်ရေခဲတွေအများကြီးအရေးပြော်ပြီးတော့ရောက်လာနေကြဖြစ်ပါတယ်ဒေသခံတွေအတွက်ကတော့ရေခဲကြောက်ဆောင်တောင်ကြားကိုရောက်တယ်လို့ခန့်စားပေအချိန်မျိုးဖြစ်ပြီးအခုလောက်ဆုံးတွေ့ခဲ့ရတဲ့ရေခဲတုံးကြီးဟာအမြင့်150ကျော်ရှိပါတယ်ရှင
်ကြားခဲ့ရတာကတော့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်။ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ခဲ့တာပါ။ VOE ကနေပြီးတော့အခုမနေ့ထုတ်လင်းတဲ့တနားကြီးစာအစီအစဉ်နားမစင်လိုက်ရသူတွေအတွက်မနေ့ရှင်းနာရီကနေ9နာရီထိခိုင်းလို့မီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လင်းပေးတော့မှာဖြစ်ပါတယ်။ဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစိုးဝင်းလှန်ကတလဲကြီးညာပေးပါလိမ့်မယ်ခင်ဗျာ
တင်းငွေနေကကျင်းပတဲ့ပြင်သစ်သမ္မတရွေးကောက်ပွဲပထမအကြော်ရွေးချယ်မှုတွေမှာအလဲအလတ်ဝါဒီအီမနျူအယ်မက်ခရွန်းနဲ့မြို့သားရေးဝါဒီလည်းဖြစ်ရွှေပြောင်းနေထိုင်မှုတွေကိုဆန့်ကျင်သူလည်းဖြစ်တဲ့မရင်းလက်ဖိန်းတို့နှစ်ဦးအနိုင်ရခဲ့ပြီးလာမယ့်သတင်းပတ်နှစ်ပတ်အကြာမှာတကြော့ပြန်ရွေးကောက်ပွဲအတွက်ထိတိုက်ရင်ဆိုင်ကြရမှာဖြစ်ပါတယ်ဒီကိုယ်စားလောင်းနှစ်ဦးအခုလိုအသာစီးရလိုက်တာဟာပြင်သစ်နိုင်ငံရေးသမိုင်းမှာကြီးမားတဲ့ပြောင်းလဲမှုကြီးဖြစ်သွားခဲ့တာလို့လေ့လာသူတွေကသုံးသပ်ကြပါတယ်လောလောဆယ်မှာတော့မက်ခရွန်းကမဲအီအတွက်စုစုပေါင်းရဲ့23.8%ခန့်နှုန်းနဲ့လစ်ဖန်ကမဲအီအတွက်စုစုပေါင်းရဲ့21.9%ခန့်နှုန်းအတိအသည့်အနိုင်ရထားကြတယ်လို့ခန့်မှန်းပြောဆိုနေကြပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဟာသူ့ရဲ့အရှေ့လယ်ပိုင်းနဲ့အာဖရိကဥကြုံနိုင်ငံတွေကိုတောက်ရောက်တဲ့ခီးစဉ်အတွင်းအာဖရိကတိုက်မှာရှိတဲ့အမေရိကန်ပြည်ထောင်စုရဲ့တခုတည်းသောစစ်တပ်အခြေစိုက်စခန်းထားရှိရာဂျဘူတီနိုင်ငံကိုတောက်ရောက်ခဲ့ပါတယ်။အရှေ့အာဖရိကမှာရှိတဲ့ဂျဘူတီနိုင်ငံဟာပထဝီအနေထားရတိတ်ကိုအရေးပါတယ်လို့ဝန်ကြီးမက်တစ်ကပြောပါတယ်။တရားမဝင်အလန်းညွန်လုပ်ငန်းတွေလှုပ်ဆောင်နေတယ်ဆိုတဲ့တန်တရားရှိခံရသူနိုင်ငံသားအများအပြားအပါအဝင်စုစုပေါင်းလူ138ဦးကိုထိုင်းရဲတပ်ဖွဲ့ကအပိလ23ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲ့ဒီမတင်ကာသူတွေဗန်ကောက်မြို့ကဟိုတယ်တစ်ခုအတွင်းမှာတင်းငွေတွေနေမနေပိုင်းကတင်နန်းတက်နေကြတဲ့အချိန်အဲ့ဒီလိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ဖမ်းဆီးခံရသူတွေထဲမှာထိုင်းနိုင်ငံသား60နဲ့အတူမြန်မာတရုတ်မလေးရှားကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့က88ဦးလည်းပါဝင်ကြပါတယ်။အမေရိကန်နိုင်ငံသားနောက်ထပ်တစ်ယောက်ကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကိုပြန်ပြီးကယ်ဆယ်ရေးနဲ့တင်ကြားရေးတွေအခုညပေးနေသူတက္ကသိုလ်ပါမခတူဖြစ်တဲ့အသက်50ဝန်းကျင်အရွယ်တိုနီကင်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ကိုရီးယားအမည်ကင်ဆန်ဒုတ်လို့ခေါ်တဲ့ကင်ဟာမြောက်ကိုရီးယားကနေပြန်လည်ထွက်ခွာဖို့ပြင်ဆင်နေစဉ်ပျုံယမ်းအပြည်ပြည်ဆိုင်ရာလေဆိပ်မှာတောက်ချာနေကဖမ်းဆီးခဲ့တာလို့တောင်ကိုရီးယားရုံမှသတင်းဌာနကပြောကြားပါတယ်ခင်ဗျာ။
ထိတဲ့ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာသွားခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mr. Greg Burks ဖြစ်ပါတယ် VOE ရဲ့တနင်္လာနေ့မနေ့ခင်းသတင်းတော်တွေကို32 40 49 50နဲ့တိုင်းလက်190လို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တောတာရှင်အားလုံးရွှေလန်းချမ်းမြေကြပါစေကျွန်တော်ဇမူရပါခင်ဗျာ
This program has come to you from the Voice of America, Washington.